to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်ရရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA အမေရိကန်တန်းကနေ2019ခုနှစ်ဇူလိုင်လ19ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းနူမီတာ25 32 51နဲ့ဖိုင်လက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီညအတွက်အစီအစဉ်မူကကျမစုမုံပါရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညပဲသတင်းတွေကိုကိုရန်နိုင်နဲ့ကျွန်တော်ကြော်ကြော်သိမ်းပြပြမှာပါ။အီရန်ဒရုန်းယာဉ်ကိုအမေရိကန်စစ်သည်မော့ကပစ်ချလိုက်တယ်လို့သမ္မတ်ထရမ့်ကပြောတာကိုအီရန်ကညင်ပါတယ်။ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ဒုက္ခသည်တွေမြန်မာနိုင်ငံကပြန်ခေါ်ယူရေးနိုင်ငံကာကနေဘန်ဒါရေးပိုင်းဖိအားပေးဖို့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးကတောင်းဆိုလိုက်ပါတယ်။ခုနှစ်ဆယ်နှစ်မြောက်မြေပုံမျိုးနယ်ကဥယျာဉ်ဆုံးထွက်ပြေးသူ80ရာခိုင်နှုန်းကနိုင်ငံသားဖြစ်နေကြပြီဖြစ်ပေမဲ့လွတ်လပ်စွာသွားလာခွင့်ကန့်သတ်ခံထားရဆဲရှိတဲ့ပေါ်ကုလသမဂ္ဂအထူးကုသလေကထောက်ပြပြောဆိုပါတယ်။ဒီသတင်းတွေနဲ့တူတခြားစိတ်ဝင်စားဖို့ထိတန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းအတွက်သောတာရှင်နေနာဆရာမယ့်သတင်းတွေကတော့ရိုဟင်ဂျာတွေပေါ်မှာကျူးလွန်ခဲ့တယ်ဆိုတဲ့လူခွေချိုးဖောက်မှုတွေကိုစုံစမ်းခွင့်ပြုဖို့ဘင်္ဂလားဒေ့ရှ်အစိုးရကိုတောင်းဆိုသွားမယ်လို့ဘင်္ဂလားဒေ့ရှ်ကိုရောက်နေတဲ့ ICC နိုင်ငံတကာရာဇဝတ်ခုံရုံးရဲ့လက်ထောက်တရလူရှင်တွေကပြောဆိုလိုက်ပါတယ်။
It's important to note that Myanmar is not a state party to the ICC. But Bangladesh is.
ဒီတဲ့နောက်ပိုင်းမှာအပြည့်စုံနာဆရာပါမယ်ရှင်။နောက်ရခိုင်မှာတော့ဒီမြန်မာစစ်တပ်ရဲ့စစ်သည်မော်နှစင်ကိုအေးအေးကလက်နက်ကြီးနဲ့ပစ်ခတ်ပါတယ်။တမရနဲ့တမရကာကွယ်ဦးစီးချုပ်တက်တဲ့အာဇာနီဘိမှန်ကအာဇာနီနေ့အခမ်းအနားအကြောင်းကိုလည်းနားဆင်ရဖို့ရှိပါတယ်ရှင်။နောက်ပြီးတော့ဒီအပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍ၊သုတဆုံလေးအမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာအစီအစဉ်တွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုကြကြော်သိန်းနဲ့ကိုရန်နိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်။အီရန်အဝေးထိန်ဒရုန်းယာဉ်တစ်စင်းကိုအမေရိကန်စစ်သည်မော်တစ်စင်းကဟော်မူးဇ်ရေလည်ကြားမှာပစ်ချဖျက်ဆီးလိုက်တယ်လို့အမေရိကန်ဘက်ကပြောထားတာကိုအီရန်ကဒီကနေ့ညင်ပယ်ပြီးသူတို့ဒရုန်းယာဉ်တစ်စင်းမှာပျက်စီးဆုံးရှုံးတာမရှိဘူးလို့ပြောပါတယ်။အီရန်ဒုတိယနိုင်ငံခြားရေးဝန်ကြီးအဘတ်စ်အရာချီကအမေရိကန်စစ်သည်မော်ဟာကိုဒရုန်းယာဉ်ကိုမှားပြီးပစ်ချလိုက်တာလားဆိုတာစိတ်ပူမိတယ်လို့ Twitter မှာရေးပါတယ်။အမေရိကန်စစ်သည်မော် USS Boxer နားကိုကတ်လာတဲ့အီရန်ဒရုန်းယာဉ်ဟာထွက်သွားဖို့အတွက်အကြိမ်ကြိမ်သတိပေးတာကိုလူလူရှုတာကြောင့်စစ်သည်မော်ကပစ်ချဖျက်ဆီးလိုက်တယ်လို့သမ္မတဒေါ်နယ်ထရမ့်ကကြာသပတေးနေ့မှာပြောတာပါ။ဒီဖြစ်ရဟာနိုင်ငံတကာရေးပိုင်နှစ်ထက်မှာသွားလာနေတဲ့ရေးရင်တွေအပေါ်အီရန်နိုင်ငံရဲ့ရန်စပြီးထိတိုက်တွေ့ဖို့ကြိုးစားတဲ့လူရဲများစွာတွေကနောက်ဆုံးပေါ်လာတဲ့ဖြစ်ရဖြစ်တယ်လို့သမ္မတထရမ့်ကပြောပါတယ်။မြန်မာမှာရောက်နေတဲ့အီရန်နိုင်ငံခြားရေးဝန်ကြီးမိုဟာမက်ဂျဗာဇာရီဖ်ကလည်းဒရုန်းယာဉ်ပျက်စီးဆုံးရှုံးနေဆိုတဲ့သတင်းမျိုးသူရမထားဘူးလို့ပြောပါတယ်
။အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ဖွန်ပီယိုဟာအာဂျင်တီးနားနိုင်ငံမှာရောက်နေပြီးအရှေ့လယ်ပိုင်းဒေသကအစွန်းရောက်ဝါဒီအုပ်စုတွေကိုအမေရိကန်ကတိုက်ခိုက်နေတဲ့အပေါ်လက်တင်အမေရိကဒေသခေါင်းဆောင်တွေရဲ့အားပေးထောက်ခံမှုရအောင်လုပ်သွားမယ်လို့ခန့်မှန်းထားကြပါတယ်။အာဂျင်တီးနားနိုင်ငံဘွေနိုဆိုင်းရီးစ်မြို့တော်မှာဒီကနေ့ကျင်းပမဲ့အနောက်ကမ္ဘာကျန်းအကြမ်းဖက်ဝါဒတံပြန်တိုက်ဖျက်နိုင်နေဆိုင်ရာဝန်ကြီးစင်ဒုတိယအချိန်ဆွေးနွေးပွဲမှာဝန်ကြီးပေါ်ပြေဟာမိန်ကုန်းပြောဖို့ရှိပါတယ်။နောက်ကမ္ဘာချမ်းမှာအကြမ်းဖက်ဝါဒနိုင်နေဆိုင်ရာကိစ္စရပ်တွေကိုဒီဆွေးနွေးပွဲအတွင်းပြောဆိုကြမှာဖြစ်ပါတယ်။လေမနွန်ခြေဆိုင်ဟက်စဘိုလာလက်နက်ကိုင်အဖွဲ့ကိုအကြမ်းဖက်ဝါဒီအဖွဲ့တစ်ဖွဲ့ဖြစ်အာဂျင်တီးနားလုံခြုံရေးဝန်ကြီးဌာနကတနင်္လာနေ့မှာတရင်ဝင်သတ်မှတ်ခဲ့ပါတယ်။ဟက်စဘိုလာအဖွဲ့ကိုအီရန်နိုင်ငံကထောက်ခံထားတာပါ။အခုလိုသတ်မှတ်လိုက်တာကြောင့်အရှေ့လယ်ပိုင်းနဲ့တခြားဒေသတွေမှာအီရန်ရဲ့ဩဇာလွှမ်းမိုးမှုကိုထိန်းချုပ်ရေးကမ္ဘာလုံးဆိုင်ရာညှိနှောင်းအဖွဲ့ဖြစ်ပေါ်လာဖို့အမေရိကန်ရဲ့ကြိုးပမ်းချက်အတွက်နောက်ထပ်မဟာမိတ်နိုင်ငံတစ်ခုရလာခဲ့တာဖြစ်ပါတယ်။ဝန်ကြီးပေါ်ပီယိုအာဂျင်တီးနားကိုရောက်သွားချိန်ဟာဘွေနိုဆိုင်းရီးစ်မြို့တော်ကဂျူးလူမျိုးတွေစုဝေးနေရာတစ်ခုကိုဘုံခွဲတိုက်ခိုက်တာကြောင့်လူ85ယောက်သေဆုံးခဲ့ရတဲ့ဖြစ်ရပ်25နှစ်ပြည့်တဲ့အချိန်နဲ့လည်းတိုက်ဆိုင်နေပါတယ်။အဲဒီတိုက်ခိုက်မှုဟာဟစ်စ်ဘိုလာအဖွဲ့ရဲ့လက်ချက်ဖြစ်တယ်လို့အာဂျင်တီးနားအစိုးရကပြောထားပါတယ်ခင်ဗျာ
မြောက်ကာရိုလိုင်းနားပြည်နယ်မှာဗုဒ္ဓဦးနေညကလုပ်တဲ့မဲဆွယ်စည်းရုံးပွဲတွင်သမ္မတဒေါ်နယ်ထရမ့်ကဆိုမာလီဘွားအောက်လွှတ်တော်အမျိုးသမီးအမတ်တူကိုဝေဖန်တိုက်ခိုက်ချင်းစည်းရုံးပွဲတက်တဲ့သူကိုထောက်ခံသူတွေကဆန်ဟာဘက်သူ့ကိုပြန်ပို့လိုက်ဆိုပြီးအော်ဟစ်ကြတာကိုသမ္မတကသူတားခဲ့တယ်လို့ဆိုပါတယ်ဒါပေမဲ့လည်းအဲ့ဒီဗီဒီယိုမှာတွေ့ရတာကတော့သမ္မတပြောတာနဲ့ကွာခြားနေပါတယ်ပရိသတ်ကဆန်ဟာဘက်လို့အော်ဟစ်တာ73စက္ကန့်ကြာတဲ့အထိသမရကဟန်တာပြောဆိုခဲ့တာလုံးဝမရှိပဲစကားပြောတာကိုရက်ပြီးတော့အော်ဟစ်တန်အရှိန်တက်နေတဲ့လူအုပ်ကိုစောင့်ကြည့်နေကြတာပါကျွန်တော်ခက်မြမြမဲစကားဆပြောခဲ့ပါတယ်အဲ့လိုအော်ရာကိုကျွန်တော်မကြိုက်ပါဘူးသဘောမတူပါဘူးလို့သမရထရမ်ကကြာသာပတိနေ့မှာတရင်နောက်တွေကိုပြောပြီးနောက်ပိုင်းလုံးမဲ့မဲဆွယ်ပွဲတွေမှာအလားတူအော်ဟစ်တာမျိုးရှိလာရင်ဟန်တာဖို့သူတေချာပေါက်ကြိုးစားမယ်လို့ဆိုပါတယ်သမရကဝီဘန်တိုက်ခိုက်သူမင်းနီဆိုတာဒီမိုကရက်အောက်လွှတ်တော်အမတ်အီလမ်အိုမာကဒီဖြစ်ရပေါ်ကြာသာပတိနေ့မှာပဲအပြင်းအထန်ပြန်တုံ့ပြန်ပါတယ်သ မရဟာဖက်ဆစ်ဝါဒီတူဖြစ်တယ်လို့သူယုံကြည်ကြောင်းဟီလမ်အိုမာကလွတ်တော်အဆောက်အဦးမှာတရနောက်တွေကိုပြောပြီးအခုလက်ရှိနှစ်ဖက်အခြေတင်ဖြစ်နေတာကိုတကယ်တမ်းဒီတိုင်းပြည်ဘယ်လိုဖြစ်သင့်နေဆိုတဲ့အပေါ်ထိတ်တဲရင်ဆိုင်မှုတစ်ခုအဖြစ်ပုံဖော်ပြောဆိုပါတယ
်။အာဖဂန်နစ္စတန်နိုင်ငံမျိုးတော်ကဘူးကတက္ကသိုလ်တစ်ခုမှာဒီကနေ့ဘုံတစ်လုံးပေါက်ခွဲခဲ့တာကြောင့်တည်ဆုံသူ10ဦးထက်မနည်းရှိနေပြီးဒဏ်ရာသူ10ဦးကျော်ရှိတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဒီတိုက်ခိုက်မှုအတွက်ဘသူကမှတော့သူတို့ရဲ့လက်ချက်ဖြစ်တယ်လို့မပြောသေးပါဘူး။ကဘူးတက္ကသိုလ်မှာကဘူးတက္ကသိုလ်ရှိတဲ့အဲ့ဒီနေရာဟာတာလီဘန်လက်နက်ကိုင်တွေရောအစ္စလာမ်ရဲ့ကျမ်းဖတ်အုပ်စုတွေပါလှုပ်ရှားနေကြတာဖြစ်ပါတယ်။ဒီဖြစ်ရဟာအာဖဂန်နစ္စတန်မှာခုရပိုင်းအတွက်မှာဒုတိယမြောက်တိုက်ခိုက်မှုလည်းဖြစ်ပါတယ်။ဇူလိုင်လ18ရက်နေ့မနေ့ကြာသပတေးနေ့ကတော့ကန်ဒဟာမြို့မှာရှိတဲ့အာဖဂန်ရဲဌာနချုပ်ဂိတ်အဝယ်မှာကားဘုံးတိုက်ခိုက်မှုဖြစ်ပွားခဲ့တာကသူတို့ရဲ့လက်ချက်ဖြစ်တယ်လို့တာလီဘန်တွေကပြောပါတယ်။ဒီတိုက်ခိုက်မှုဟာမှာတော့လူတော်များများသေဆုံးပြီးတော့60ကျော်ဒဏ်ရာသွားခဲ့တာဖြစ်ပါတယ်ခင်ဗျာ။
အဲ့ဒါညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ25 kHz 11965တိုင်းဒိုမီတာ32 kHz 9303ညတိုင်းဒိုမီတာ51 kHz 5885တို့အပြင်စနေတနင်္ဂနွေမှာတိုင်းဒိုမီတာ190 kHz 1505လို့ပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီဝေကနေတောက်ကြညဘက်သတင်းတွေကိုတိုက်ဆက်လက်ပြပြနေပါတယ်မြန်မာနိုင်ငံကနေထွက်ပြေးသွားပြီးဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တသန်းနီးပါးကိုမြန်မာနိုင်ငံကပြန်လည်ခံဖို့ဘင်္ဂလားဒေ့ရှ်နိုင်ငံကလှူလာနေပြီးအဲဒီလိုဖြစ်လာအောင်နိုင်ငံတကာကဗန်နောင်ငွေကြေးဆိုင်ရာတန်ခတ်အရေးယူမှုနဲ့ထောက်ခံပံ့ပိုးစီခြင်းနဲ့လို့ဘင်္ဂလားဒေ့ရှ်ထိပ်တန်းတာဝန်ရှိသူတို့ကပြောပါတယ်မြန်မာနိုင်ငံပေါ်ဗန်နာရေးဆိုင်ရာတန်ခတ်အရေးယူမှုကိုတည်ငြိမ်လျက်ချမှတ်ကြဖို့ဘင်္ဂလားဒေ့ရှ်နိုင်ငံသားဝန်ကြီးအဗ်ဒူကလမ်မိုမန်က VOA ဘင်္ဂလားဌာနနဲ့မြေမြန်ကန်တို့အတွင်တောင်းဆိုသွားတာပါဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေခ်ခါစီနာကလည်းဒုက္ခသည်တွေကိုနေရာရင်းပြန်ပို့ရေးစတင်လှုပ်ဆောင်ဖို့တောင်းဆိုထားပါတယ်။ဒီဝန်ထုတ်ဝန်မှုကြီးကိုကျွန်တော်တို့ဘလောက်ကြာကြာထံပိုးထားရမှာပါလဲ။ရိုဟင်ဂျာတွေကိုနေရာရင်းမြန်မြန်ပြန်ပို့နိုင်လေအားလုံးအတွက်ပိုကောင်းလေဖြစ်မှာပါပဲလို့ပြည်နှစ်တံတမကြီးတူကိုဝန်ကြီးချုပ်ဟာစီနာကဗိုလ်တော်ကြီးမှာပြောပါတယ်။မြန်မာနိုင်ငံဟာအရင်ဆုံးကရိုဟင်ဂျာဒုက္ခသည်တွေပြန်လည်ခံရေးသဘောတူညီချက်တွေကိုအကောင့်ထည့်ဖော်ခဲ့ပြီး1992ခုနှစ်မှာဒုက္ခသည်2သိန်းခွဲတဲ့ကအများစုကိုပြန်လည်ခံခဲ့တယ်လို့ဝန်ကြီးမိုမန်ကဆိုပါတယ်။ဒီဒီချိန်မှာလည်းသူတို့ပြန်လက်ခံမယ်လို့ကျွန်တော်တို့ယုံကြည်ပါတယ်။ဘာကြောင့်လဲဆိုတော့သူတို့အာမခံချက်ပေးထားလို့ပါ။ဒါပေမဲ့လည်းဒီလူတွေပြန်သွားကျင်လောက်အောင်လုံခြုံစိတ်ချရတဲ့ပတ်ဝန်းကျင်မျိုးမြမအစိုးရကဖန်တီးလို့ဆောင်တာမရှိသေးပါဘူးလို့ဝန်ကြီးမိုမန်ကပြောပါတယ်။ရိုဟင်ဂျာလို့ခေါ်ဆိုတာကိုလက်မခံတဲ့မြမအစိုးရဘက်ကတော့ဒုက္ခသည်တွေကိုပြန်လက်ခံဖို့နှစ်နိုင်ငံနေဆက်မှာပြင်ဆင်ထားတယ်လို့ကုလသမဂ္ဂအဖွဲ့အစည်းတွေဘင်္ဂလားဒေ့ရှ်နိုင်ငံတို့နဲ့ပူးပေါင်းဆောင်ရွက်နေတယ်လို့ပြောထားပါတယ်။အခုချိန်ထိတော့ကျိုးစိုးလက်စခံရေးစခန်းတွေစီပြန်ဝင်လာတဲ့ဒုက္ခသည်တဦးမှမရှိသေးပါဘူး။
ခိုင်မီနယ်မြို့မျိုးနယ်အတွင်းအိုးအိမ်ဆုံးခွာထွက်ပြေးသူ80ရာခိုင်နှုန်းဟာနိုင်ငံသားတွေဖြစ်ပေမဲ့လည်းအဲ့ဒီလူတွေရဲ့လွတ်လပ်စွာလှုပ်ရှားသွားလာခွင့်ကိုအလွန်ကြုံကန့်သတ်ထားတဲ့ပုံမှာစိတ်ပြတ်မိတယ်လို့ကုလသမဂ္ဂအတွင်းမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာထူးခိုးလဲခရစ်စတင်းဘော့ဂနာကပြောကြားလိုက်ပါတယ်။ဒါပေမဲ့လည်းအိုးအိမ်ဆုံးခွာထွက်ပြေးနေထိုင်သူတွေလက်ရှိနေထိုင်တဲ့ဒုက္ခသည်စခန်းတွေကိုပိတ်သိမ်းရေးမဟာဗျူဟာကိုရေးဆွဲခဲ့ပြီးဒီမဟာဗျူဟာအတိုင်းလှုပ်ဆောင်ဖို့အစဉ်အဆက်ဖြစ်နေတဲ့အပေါ်မှာကြိုးဆိုတယ်လို့လည်းဇူလိုင်လ17ရက်နေ့နေစွဲနဲ့သတင်းမီဒီယာတွေကိုထုတ်ပြန်လိုက်တဲ့ကြေညာချက်ထဲမှာသူမကပြောလိုက်ပါတယ်။မစ္စဘုဂနာဟာဇူလိုင်လ9ရက်နေ့ကနေ18ရက်နေ့ထိ10ရက်ကြာမြန်မာနိုင်ငံကိုတွားရောက်ခဲ့တာဖြစ်ပါတယ်။ဒီခီးစဉ်တွင်သူမဟာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆက်စုကြီးလူကယ်ပြန်ဝင်ကြီးဒေါက်တာဝင်းမြတ်အေးအလုသမားဝင်ကြီးဦးသိန်းစေပါဝင်ပြည်ထောင်စုဝင်ကြီးတွေနဲ့တွေ့ဆုံခဲ့သလိုတပ်မတော်ဒုတိယကာကွယ်ဦးစီးချုပ်ဒုတိယဗိုလ်ချုပ်မူကြီးစိုးဝင်းမျိုးသားလွတ်တော်ဒုဥက္ကဋ္ဌဦးအေးတောင်နဲ့တခြားလွတ်တော်ကိုယ်စားလှယ်တွေနဲ့လည်းတွေ့ဆုံခဲ့တာဖြစ်ပါတယ်။ဒီတွေ့ဆုံမှုတွေအတွက်မှာလုံခြုံရေးဆိုင်ရာကိစ္စရပ်များပြင်လူမှုအတိုင်းအဝိုင်းအတွင်းကခွဲခြားဆက်ဆံမှုတွေနဲ့ပတ်သက်ပြီးတော့လည်းဆွေးနွေးခဲ့ကြပါတယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုဒေသအတော်များများမှာအပူလိုင်းတံခံစားနေရပါတယ်။အရှေ့မြောက်နဲ့အနောက်လေပိုင်းဒေသတွေမှာလက်ရှိမှာကိုယ်ပဲပူချိန်မြင့်မားနေပြီးအခုသတင်းပတ်ကုန်အတွင်းအပူချိန်ဟာစံချိန်တင်မြင့်မားအောင်မယ်လို့ခန့်မှန်းထားပါတယ်။ရေဓာတ်ခန်းချောက်မသွားအောင်သတိထားနေထိုင်ကြဖို့လူလူကိုသတိပေးချက်ထုတ်ပြန်ထားပါတယ်။စနေနေ့ကျရင်အပူချိန်စံချိန်တင်မြင့်မားမဲ့ဒေသတွေမှာအမေရိကန်နိုင်ငံသား89တန်းကျော်နေထိုင်နေကြတယ်လို့မိုးလေဝသခန့်မှန်းသူတွေကပြောပါတယ်။ဝါရှင်တန်ဒီစီမြို့တော်ရဲ့အပူချိန်ဟာ 43.3 ဒီဂရီဆယ်စီယပ်စ်အထိရောက်သွားမယ်လို့ခန့်မှန်းထားပါတယ်။ကယ်လီဖိုးနီးယားပြည်နယ် Death Valley အရက်မှာခန်းစားရတဲ့အပူဒဏ်အတိုင်းကနေဒါခန်းစားရလိမ့်မယ်လို့မိုးလေဝသပညာရှင်တွေကပြောပါတယ်။အန်ဒရယ်ကြီးတဲ့အပူချိန်မြင့်မားမှုနဲ့ဆိုတိုင်းစားကြောင့်ကြိုတင်သတိထားပြီးမကာကွယ်ဘူးဆိုရင်အပူရှက်တဲ့ဒဏ်ကိုချက်ချင်းခန်းစားရနိုင်တယ်လို့အမေရိကန်မိုးလေဝသဌာန NWS ကသတိပေးထားပါတယ်။ကလေးငယ်တွေအသက်ကြီးရင်သူတွေလေးပေးဆက်မရှိဘဲနေထိုင်နေရသူတွေနဲ့ပြင်ပမှာအပြင်းထန်လှုပ်ရှားလှုပ်ဆောင်သူတွေဟာအပူဒဏ်ခံရနိုင်ခြင်းအများဆုံးဖြစ်တယ်လို့လည်းသတိပေးထားပါတယ်။ မော်တော်ကားထဲမှာလည်းအန်ဒရီရှိတဲ့ဘူးချင်းကိုမိနစ်ပိုင်းအတွင်းရောက်သွားနိုင်တယ်လို့ NWS ရဲ့သတိပေးချက်ထဲမှာဖော်ပြထားပါတယ်
။တရုတ်ပညာရှင်တို့ကို2018ခုနှစ်ကပြန်ပြီးဆွဲတက်ဖြတ်ခဲ့မှုအတွက်အသက်29နှစ်အရွယ် Illinois Tech တို့ကျောင်းသားတို့ကိုထောင်ဒဏ်တစ်သက်တစ်ကျွန်းချမှတ်လိုက်ပါတယ်။လူသက်မှုတရားခံဖြစ်ဆွဆွဲခံထားသူ Brand Christensen ကိုတည်တံချမှတ်တဲ့လားဆိုတဲ့အပေါ်မှာဂျူရီခုံသမားကြီးဖွဲ့ဝင်တွေကြားတညီတညွတ်တဲ့သဘောတူညီချက်မရကြတဲ့အတွက်သူတို့သူကိုအယူခံဝင်ခွင့်မပေးဘဲထောင်ဒဏ်တသက်ချဖို့အမှုကိုကြီးကြရတဲ့ဖက်ဒရယ်တရားသူကြီးကဆုံးဖြတ်လိုက်တာပါတရုတ်ပညာရှိရင်ရင်ဇန်ကိုခရစ်စတန်ဆန်ကပြန်ပြီးဆွဲပြီးတဲ့နောက်တပ်ပစ်ခဲ့တာဖြစ်ပါတယ်ရင်ရင်ဇန်ရဲ့မိဘတွေကသူ့ရဲ့ခန္ဓာကိုယ်ဘယ်မှာရှိနေလဲဆိုတာပြောဖို့ခရစ်စတန်ဆန်ကိုတောင်းပန်ခဲ့ကြပါတယ်ခရစ်စတန်ဆန်ဟာအခွင့်ပေးတဲ့အချိန်မှာဇန်ရဲ့မိသားစုရဲ့ပန်ကြားချက်ကိုတုံ့ပြန်ပြောဆိုတာမရှိတဲ့အတွက်တရားသူကြီးကသူ့ကိုပြစ်တင်ပြောဆိုခဲ့ပါတယ်ခင်ဗျာ
တောက်ကြညအတွက်နောက်ဆုံးတည်ထားတဲ့သတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုရန်နိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုရင်ဦးဆုံးထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးကြပါမယ်။ရိုဟင်ဂျာတွေပေါ်မှာကျူးလွန်ခဲ့တဲ့ဆိုတဲ့လူခွင့်ချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးခွင့်ပြုရေးဘင်္ဂလားဒေ့ရှ်အစိုးရကိုတောင်းဆိုသွားမယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ ICC နိုင်ငံတကာရာဇဝတ်ခုံရုံးရဲ့လက်ထောက်တရလူရှိနေ James Stewart ကပြောဆိုလိုက်ပါတယ်။မြန်မာနိုင်ငံဟာ ICC အဖွဲ့ဝင်နိုင်ငံမဟုတ်တာကြောင့်အဖွဲ့ဝင်နိုင်ငံဖြစ်တဲ့ဘင်္ဂလားဒေ့ရှ်ဘက်မှစုံစမ်းစစ်ဆေးမှုတွေတက်နိုင်သလောက်ပြုလုပ်နိုင်မှုအခုလိုတောင်းဆိုတာလည်းဖြစ်ပါတယ်။ဒီအကြောင်းရိုက်တာသတင်းကိုအခြေခံပြီးကိုဇော်ဝင်းလိုက်ပြောပြပေးပါရှင်။
မြန်မာနိုင်ငံဘက်အချမ်းမှာလူညုံရေးတပ်ဖွဲ့တွေကရိုဟင်ဂျာတွေပေါ်လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တယ်ဆိုတဲ့ဆွဆွဲပြောဆိုမှုတွေနဲ့ပတ်သက်လို့ ICC နိုင်ငံတကာရာဇဝတ်ခုံရုံးကစုံစမ်းစစ်ဆေးမှုတွေစတင်ဖို့အရှင်မြင့်လှုပ်ဆောင်လာနေတာမှာမြန်မာနိုင်ငံဟာ ICC ရဲ့အဖွဲ့ဝင်မဟုတ်တာကြောင့်မြန်မာနိုင်ငံထဲမှာစုံစမ်းစစ်ဆေးမှုတွေကိုလုပ်ခွင့်မရှိဘဲဖြစ်နေတာပါ ICC ရဲ့အခြေခံ Rome Statute လို့ခေါ်တဲ့နိုင်ငံတကာစာချုပ်ကိုမြန်မာနိုင်ငံကလက်မှတ်ရေးထိုးထားခြင်းမရှိပေမဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကတော့စာချုပ်ဝင်နိုင်ငံဖြစ်ပါတယ်စာချုပ်ဝင်မဟုတ်တဲ့မြန်မာနိုင်ငံအနေနဲ့စုံစမ်းစစ်ဆေးမှုတွေပေါ်ညှဉ်းဆန်ခွင့်ရှိနေတာပါ။ဒါကြောင့်လဲဘင်္ဂလားဒေ့ရှ်ကိုထွက်ပြေးတင်းချုံသွားကြတဲ့ရိုဟင်ဂျာတွေကိုစုံစမ်းစစ်ဆေးမှုတွေလုပ်ခွင့်ပြုရေးတောင်းဆိုဖို့ ICC အဖွဲ့ဝင်ဖြစ်နေပြီးဖြစ်တဲ့ဘင်္ဂလားဒေ့ရှ်ရဲ့အစိုးရထံတောင်းဆိုဖို့ရောက်လာခြင်းဖြစ်ကြောင်း ICC လက်ထောက်တရလူရှင်းနေ James Stewart ကသတင်းတောက်တွေကိုပြောပါတယ
်။ It's important to note that Myanmar is not a state party to the ICC but Bangladesh is a state party.
မြန်မာနိုင်ငံ ICC နိုင်ငံကရာဇဝတ်ခုံရုံးဖွဲ့ဝင်နိုင်ငံမဟုတ်ဘူးဆိုတဲ့ချက်ကဒီနေရာမှာအရေးကြီးပါတယ်။ဒါပေမဲ့ဘင်္ဂလားဒေ့ရှ်ကတော့ဖွဲ့ဝင်နိုင်ငံဖြစ်ပါတယ်။ဒါကြောင့်ဘင်္ဂလားဒေ့ရှ်ဘက်အချက်မှာပဲကျူးလွန်ခဲ့ပါတယ်ဆိုတဲ့ရာဇဝတ်မှုတွေကိုစုံစမ်းစစ်ဆေးလို့ရနိုင်ပါမယ်။ရာဇဝတ်မှုကျူးလွန်မှုတွေဖြစ်ခဲ့ပါတယ်ဆိုပြီးကျွန်တော်တို့တံကိုနေရာတော်တော်များကတင်ပြလာကြတဲ့အချက်လက်တွေပေါ်မူတည်ပြီးပနမစုံစမ်းစစ်ဆေးခွင့်ပြုဖို့ ICC ရှင်းနေချုပ်ဖာတူပန်ဆူတာကရှောက်ထားခဲ့တာပါ။
မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးသွားကြတဲ့ရိုဟင်ဂျာမွတ်စလင်တွေအပေါ်ကျူးလွန်မှုရှိကြောင်းဆွဆွဲထားတဲ့ရာဇဝတ်မှုတွေအပေါ်စုံစမ်းစစ်ဆေးမှုတွေလုပ်ဖို့တရားရုံးမတင်ခင်ကြိုတင်စစ်ဆေးမဲ့တရားသူကြီး၃ဦးပါအဖွဲ့ကို The Hague အခြေစိုက် ICC နိုင်ငံတကာရာဇဝတ်ခုံရုံးကဖွဲ့စည်းပေးလိုက်ကြောင်းဇွန်လ25ရက်နေ့မှာဥက္ကဋ္ဌကကြေညာချက်ထုတ်ပြန်ခဲ့ပြီး ICC အနေနဲ့စုံစမ်းစစ်ဆေးမှုတွေစတင်လှုပ်ဆောင်ဖို့ဥပဒေအခွင့်အာဏာပေးအပ်ဖို့ ICC ရှင်းနေကြုတ်ဖတ်တော့ဦးပန်ဆူဒါက ICC တရားသူကြီးတွေထံဇူလိုင်လ၄ရက်နေ့ရက်စွဲနဲ့တောင်းဆိုခဲ့တာပါသူတို့ရဲ့ခီးစဉ်ဟာစုံစမ်းစစ်ဆေးမှုတွေစတင်ဖို့မဟုတ်သေးဘူးဆိုတာကိုလည်း James Stewart ကဆက်ပြောပါတယ
် So I have to stress that our purpose here in Bangladesh today is not to investigate or collect evidence we're here to engage with the government
ကျွန်တော်တို့ဘင်္ဂလားဒေ့ရှ်ခီးစဉ်ဟာစုံစမ်းစစ်ဆေးမှုတွေပြုလုပ်ဖို့တတ်တည်ထောက်ထားပြီးကောက်ခံဖို့အတွက်မဟုတ်ဘူးဆိုတာကိုလည်းအလေးထားပြောကြားလိုပါတယ်ဒီခီးစဉ်ဟာအစိုးရပါဝင်သက်ဆိုင်သူအလုံးနဲ့ထိတွေ့ဆက်ဆံတာ ICC ရဲ့ဥပဒေကြောင်းရလှုပ်ဆောင်မှုတွေဘယ်ဆင့်ရောက်နေပြီလဲဆိုတာနဲ့ပတ်သက်လို့သိကျင်တာတွေကိုဖြေကြားပေးဖို့အတွက်ဒါဖြစ်ပါတယ်
။လက်ရှိအခြေအနေမှာ ICC ဥပဒေကြောင်းအရလှုပ်ဆောင်မှုတွေဟာကနဦးအဆင့်ဖြစ်တဲ့စုံစမ်းစစ်ဆေးတာနဲ့တည်တည်ထောက်ထားကောက်ယူတဲ့အဆင့်တောင်မရောက်သေးပါဘူး။အဲ့ဒီလိုလှုပ်ဆောင်မယ်မလှုပ်ဆောင်ဘူးဆိုတာကိုရှင်းနေကြဖတ်တော့ဘန်ဆူဒါက ICC တရားသူကြီးတွေထံဇူလိုင်လ၄ရက်နေ့မှာတောင်းဆိုထားတဲ့ကိစ္စကိုမဆုံးဖြတ်ရသေးပါဘူး။စုံစမ်းစစ်ဆေးတာနဲ့တက်တဲ့အထောက်အထားကောက်ယူတာတွေပြီးဆုံးပြီးသွားတော့မှနောက်တစ်ဆင့်ဖြစ်တဲ့တရားစွပ်စုံမဲ့လုပ်ငန်းစဉ်တွေကိုစတင်နိုင်မှာပါရိုဟင်ဂျာလို့ခေါ်ဝေါ်သုံးနှုန်းနာကိုလက်ခံထားခြင်းမရှိတဲ့မြန်မာအစိုးရကတော့ ICC ကပရီထရိုင်ချိန်ပါလို့ခေါ်တဲ့တရားစွပ်စုံမှုမပြုတ်လို့မိမှာစုံစမ်းစစ်ဆေးပြီးအချက်လက်တွေတောင်းခံဖို့အဖွဲ့တစ်ဖွဲ့ဖွဲ့စည်းခဲ့တာဟာလည်းအချုပ်အခြာအာဏာကိုထိခိုက်တယ်ဆိုတဲ့အကြောင်းပြချက်နဲ့ပြင်းပြင်းထန်ထန်ကန့်ကွက်ထားပြီးဖြစ်ပါတယ်ဒါပေမဲ့ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားကြသူတွေနေရာပြောင်းနိုင်ရေးအတွက်ဘင်္ဂလားဒေ့ရှ်အစိုးရအပါအဝင်ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်မှုတွေတော့ရှိနေပါတယ်ခင်ဗျာ
ကိုစောဝင်းလိုက်ပြောပြပေးသွားတာပါရှင်ဆက်ပြီးတော့ရခိုင်ဘက်ကစစ်ရေးအခြေအနေကိုတင်ပြပေးကြပါတယ်မြမတက်မတော်နဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့အေရိုဂျာတိုက်ပွဲတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်မှာတော့ဒီကနေ့မှလည်းအမ်းမြွနယ်နဲ့မြေပုံမြွနယ်တွေမှာအပြန်အလှန်ပစ်ခတ်မှုတွေဖြစ်ပွားပြီးအထိခိုက်ရှိခဲ့တယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပါတယ်မြေပုံမြွနယ်တွေကတိုက်ပွဲတွေအတွင်းမှာတော့မြမရေတက်ကစစ်သင်္ဘောနှစ်စင်းကိုအေရီဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တယ်လို့ဒေသခံတွေနဲ့လွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်ရခိုင်ပြည်နယ်ကလက်နက်ကိုင်ပဋိပက္ခတွေရဲ့နောက်ဆုံးအခြေအနေကိုတော့ VOA မြန်မာပိုင်းသတင်းတောင်နိုင်ကွန်းအိမ်ကပြောပြပေးပါရှင်
ဟုတ်ကဲ့ပါဒီကနေ့မနေ့မြေပုံမြို့နယ်ကြောက်မော်ရွာနီးမှာမြမတပ်မတော်ရေသတင်းပေါ်နေစင်းနဲ့အေအေဖွဲ့တို့ကြားပြစ်ခတ်မှုတွေဖြစ်ပွားခဲ့တယ်လို့မြင့်မြင့်ဒေသခံရွာသားတွေကနေဆက်တွေ့ကြောင်းကြားလာကြောင်းမြေပုံမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဖေတန်းကပြောပါတယ
်အဲ့ဒါဒီတခါမျိုးပြတ်နေချေရဒီနေ့မနေ့ရှင်းလာကြောင်းမှာအဲ့မြေမြင့်နယ်နဲ့အမြင့်နယ်ကကြားချောင်းပေါ်ကမြစ်ပေါ်အဲ့မြစ်ကိုလာပြီးတော့ကြောက်မော်ဆိုတဲ့နေရာတော့ကအော်မြေပြင်ကြီးနဲ့အဲ့ကြောင်းမော်ကိုဆမ်းပစ်တယ်လို့ပြောရတယ်အဲ့လက်မကြီးရဲ့အမြောက်နဲ့ချက်တစ်ဆယ်ကျော်တော့ပြစ်တယ်ဗျအဲ့ချိန်မှာဒီတပ်ဖွဲ့ရလာပြီးတော့အော်ဒီဂျီနဲ့ပြစ်တယ်လို့ဒီတခါမျိုးကပြောတယ်အဲ့ဒါနဲ့အဲ့မြေပြင်ကြီးကပြန်ဆုတ်သွားတယ်ကျင်းပြည့်တဲ့ကျွန်တော်တို့ကြောက်တာရတယ်တော့အဝေးရဆောင်ကြည့်နေအောင်အမင်းကရဲ့အဲ့ဒီကျတော့ဒီသက်ခံတွေကပြောတာတော့တောင်ဆင်းကြီးပေါ့ဗျာ
ဒီမိနစ်မှာမြန်မာရေသတင်းပေါ်နဲ့စည်းကံနေအေအေဖွဲ့တွေရှိနိုင်မဲ့တောင်တန်းတွေပေါ်မှာလက်နေကြီးနဲ့ပြစ်ခတ်စဉ်အေအေဖွဲ့တွေကနေရေသတင်းပေါ်ကိုပြန်လည်ပြစ်ခတ်ခဲ့တယ်လို့ဒေသခံတွေကပြောဆိုကြအောင်ဥဖေတန်းကပြောပါတယ်ကျောင်းမော်ရွာသားတို့ကတော့အေအေဖက်ကနေရေသတင်းပေါ်ကိုပြစ်ခတ်ခဲ့ကြအောင်အတိပြုပြောပေမဲ့ထိခိုက်မှုအခြေအနေကိုတော့မသိရသေးဘူးလို့ဆိုပါတယ်ရတတင်မောတိုက်ခိုက်ခံရတဲ့ဖြစ်စဉ်နဲ့ပတ်သက်လို့တမတော်သတင်းမှပြန်ကြားရေးဖွဲ့အတွင်းရင်းမှုဘူမှုချုပ်စော်မင်းထုံးကိုဆက်တွယ်မေးမြန်းရမှာခရီးလွန်နေတဲ့အတွက်မသိရှိသေးကြောင်းပြောပါရစေ။အနောက်ပိုင်းတန်းစစ်သည်ချုပ်တမတော်ပြောခွေရဘူမှုကြီးဝင်းစော်ဦးကိုဆက်တွယ်ရမှာအစီအွေခံတဲ့ရောက်နေကြောင်းပြောဆိုပါရစေ။ဒီကနေ့မြေပုံမြို့နယ်တွင်မြန်မာရေသတင်မောနဲ့ပြစ်ခတ်တိုက်ခိုက်မှုအခြေအနေကိုအသေးစိတ်မသိရသေးပေမဲ့မနေ့ကမြေပုံမြို့နယ်နဲ့အမ်းမြို့နယ်ဆက်မဲတန်ကျိုးရွာဝန်းကျင်နဲ့ဘုံကျိုးမြို့နယ်ထက်မှာမြန်မာစစ်သည်နဲ့အေအေဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့တယ်လို့အေအေပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ
်အဲ့ဒီဥစ္စာတော့ကျွန်တော်ရုံချုပ်ကတော့ကျွန်တော်စီကအဲ့ဒီကိစ္စအသေးစိတ်တာမှမပြောလာသေးဘူးကမနေ့ကတော့အဲ့ဒီမှာဒီအမ်းမြို့နယ်ချင်းမှာတိုက်ပွဲဖြစ်တာရှိတယ်မဲတန်ကျိုးရွာမှာဒီအဲ့မှာအနောက်ပိုင်းကစစ်ဌာနချုပ်နေစီနေ20ကီလိုမီတာကွာဝေးတာပေါ့အဲ့မှာဒီတိုက်ပွဲအချိန်ကတနားခွေးတော့ကြာတယ်ဆိုတော့ရန်သူဘက်ကတော့မသိဘူးအဲ့ကြားဆုံးတာရှိတယ်ဆိုတော့အဲ့ဒီနေရာတော့အဲ့မှာဒီနေ့လေးပဲတိုက်ပွဲတွေကဆက်ပြီးတော့ဖြစ်နေတယ်ဒုံနာကျောင်းမြို့နယ်ခေမှာခမီးရှင်ချောင်းကနတ်မှာဖြစ်တဲ့စစ်ကြောင်းနဲ့ကျွန်တော်တို့အဲ့ဒီမှာဒီပြန်ပြီးတော့ဖြစ်တာရှိတယ
်ပြီးခဲ့တဲ့ဇွန်လ22ရက်နေ့ကလည်းစစ်တွေမြို့ဆက်ရိုးကျချောင်းထဲမှာရပ်ထားတဲ့တမတော်ပိုင်ဆွဲရည်ရင်တစည်းကိုအေဘက်ကတိုက်ခိုက်ခဲ့လို့တတန်နှူးကြဆုံးတူးတန်ရရပြီးတင်မောလည်းအနှဲငယ်ထိခိုက်မှုဖြစ်ပွားခဲ့တယ်လို့တမတော်ဘက်ကလည်းတရင်ထုတ်ပြန်ထားပါတယ်။တချိန်တည်းမှာပဲမနေ့ကဘူတီတောင်မြို့နယ်ကံပြင်းကျေးရွာနီးမှာမြန်မာစစ်တပ်နဲ့အေအေတို့ကြားတိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့တယ်လို့လည်းခန္တုခကပြောပါတယ်။ဒီလိုဖြစ်ပွားတဲ့တိုက်ပွဲတွေမှာမြန်မာစစ်တပ်ဘက်ကကြာဆုံးမှုများပြားတယ်ဆိုပြီးအေအေဘက်ကပြောနေပေမဲ့တီးခြားသိမပြုတ်နိုင်သေးပါဘူး။တမတော်တရင်မှာပြန်ကြားရေးဖွဲ့တွင်းရင်မှုဘူမှုချုပ်စော်မင်းထုံးကတော့မနေ့ကဘူတီတောင်မြို့နယ်နဲ့ဘုံကျုံမြို့နယ်ထဲမှာတိုက်ပွဲဖြစ်ပွားခဲ့ကြောင်းပြောပါရစေ
။မနေ့ကတော့ဖြစ်တာရှိတယ်။မယုံတောင်ဘက်မှာဖြစ်တာရှိတယ်။ဘုံကျုံဘက်မှာရှိတယ်။ဘုံကျုံကနောက်ခက်လာမသိဘူး
။မနေ့ကဘူတီတောင်မြို့နယ်ရှစ်ရှားတောင်နီးမှာနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့ပြီးညနေပိုင်းမှာလက်လက်ကြီးနဲ့ပြစ်ခတ်ခံရမှုကြောင့်အနီးနားကစီတောင်ကျေးရွာမှာအင်ချီပြက်စိမှုတွေရှိခဲ့တယ်လို့စီတောင်ရွာသားတို့ကပြောပါရစေ
။မနေ့ကစုံနိုင်ကြမှာလေ။ဒီတို့ရှောင်းဒီဘာကဆင်းလာတဲ့စစ်တပ်ကလေကျွန်တော်တို့ဒီစီတောင်ရွာကြီးတောင်ဖက်ကနေဒီမှာလေကော့ပင်ကနေမှလက်လက်ကြီးဆန်းထူကြဗျာဒီဟာမှာသုံးလုံးတော့ကြရဗျာဒါလုံးမလုံးကတော့အပန်းနေမှာထိလို့ဒါလုံးဆောက်ကိုကြီးမှဒီဟိုအေးချီတော့အိမ်လေခါပေါက်တွေဖြစ်သွားတယ်ဗျာအေးခေါင်းပုံးလေပေါက်ကြီးလေအများကြီးဖြစ်သွားတယ်
တိုက်ပွဲဖြစ်ပွားတဲ့ကြားကလေးကရွာသားတွေရွာကနေတိမ့်ချောင်နေတဲ့အတွက်လူထိခိုက်မရှိဘူးလို့သူကပြောပါတယ်လက်ရှိရခိုင်ပြည်နယ်တွင်းမှာဘူတီတောင်ရတိတောင်မြောက်ဦးကြောက်တော်ပုံနေကျွန်းအမ်းမြွတ်နယ်တို့ပြင်စစ်တွေနဲ့မြေပုံမြွတ်နယ်တို့မှာလည်းတိုက်ပွဲတွေကြေပြန့်စွာဖြစ်ပွားလာနေပါတယ်ခင်ဗျာ
နိုင်ကိုရင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဒီကနေ့ကြာရောက်တဲ့အာဇာနည်နေ့အကြောင်းသတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါတယ်ရန်ကုန်မြို့ကအာဇာနည်ဘိမ့်မှန်မှာကျင်းပတဲ့82ကြိမ်မြောက်အာဇာနည်နေ့နိုင်ငံတော်အခမ်းအနားကိုတော့နိုင်ငံတော်သမ္မတဦးဝင်းမြင့်ဦးဆောင်တဲ့အစိုးရအဖွဲ့နဲ့လွှတ်တော်ဥက္ကဋ္ဌတွေတက်ရောက်ခဲ့တယ်လို့တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုက်လဲတက်ရောက်ဂါရဝပြုခဲ့ပါတယ်။ NND အစိုးရတက်လက်ထက်၄ကြိမ်မြောက်ကျင်းပတဲ့အာဇာနည်နေ့အခမ်းအနားကိုတော့နိုင်ငံတော်သမ္မတအနေနဲ့ပထမဦးဆုံးအကြိမ်တက်ရောက်ဂါရဝပြုတာလည်းဖြစ်ပါတယ်။အပြည့်အစုံကိုတော့အာဇာနည်နေ့အခမ်းအနားကိုကိုယ်တိုင်သွားရောက်ပြီးသတင်းယူခဲ့တဲ့ VOA မြန်မာပိုင်းသတင်းတောက်ကိုကောင်းဆန်ဟင်းကသတင်းပေးပို့ထားပါတယ်။
ခင်းနေ့ကျင်းပတဲ့အာဇာနည်နေ့နိုင်ငံတော်အခမ်းအနားအနေဒီဆိုရဲ့လက်ထက်မှာစတုဒ္ဒအကြီးတော်ကျင်းပတဲ့အခမ်းအနားဖြစ်ပါတယ်။ရန်ကုန်အာဇာနည်ဗိမာန်အပြင်အခြားအထင်ရက်နေရာတွေနဲ့အခြားတိုင်းနယ်ပြည်နယ်တွေမှာပါကျင်းပကြတာပါ။ရန်ကုန်မြို့အာဇာနည်ဗိမာန်မှာကျင်းပတဲ့82ကြိမ်မြောက်အာဇာနည်နေ့နိုင်ငံတော်အခမ်းအနားကိုတမန်တော်ဦးဝင်းမြင့်ဦးဆောင်တဲ့အစိုးရအဖွဲ့တမန်တော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်နဲ့လွှတ်တော်ဥက္ကဋ္ဌနှစ်ဦးတို့တက်ရောက်ခါရပါပြုခဲ့ကြတာပါ။နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကတော့အာဇာနည်ခေါင်းဆောင်ကြီးရဲ့မိသားစုဝင်တခုအနေနဲ့တက်ရောက်ခါရပါပြုခဲ့တာဖြစ်ပါလေ။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဆိုရတက်လာပြီးလေးနှစ်အကြာမှာနိုင်ငံတော်တမန်တော်တဦးအနေနဲ့အာဇာနည်နေ့အခမ်းအနားကိုပထမဆုံးအကြိမ်တက်ရောက်ခြင်းဖြစ်ပါလေ။စစ်အစိုးရလက်ထက်ကျင်းပခဲ့တဲ့အာဇာနည်နေ့အခမ်းအနားတွေကိုအစိုးရဝန်ကြီးအဆင့်သာတက်ရောက်ခဲ့ကြတာဖြစ်ပြီး2010နောက်ပိုင်းကလေးကကြေကြေပြန့်ပြန့်စတင်ကျင်းပလာတာဖြစ်ပါလေ။တက်မတော်သားဟောင်းတူဖြစ်တဲ့အတွက်ဒီလိုနေမျိုးမှာဗိုလ်ချုပ်အောင်ဆန်းနဲ့အာဇာနည်ခေါင်းဆောင်တွေကိုလာရောက်ခရော်ပြုတယ်လို့ဆိုသူကတော့သူ့ဝနမျိုးနယ်ကအမှုရှင်ဖြစ်ပါလေ
။ဗိုလ်ချုပ်ကိုတတိယရဲ့အနေနဲ့လာအောင်ချင်းပြတယ်နောက်တစ်ခါကျလည်းတစ်ခါဒီကလည်းတက်မတော်သားဖြစ်တဲ့အတွက်ကြောင်းမလို့အဲကြောင်းမလို့တက်မတော်ဟောဒီလိုဒီချိန်ခါမှာသူဦးသေးဝန်ရတဲ့အထင်မှန်နေတယ
်ရန်ကုန်မှာတော့အာဇာနည်နေ့အခမ်းအနားတွေကိုအာဇာနည်ဗိမာန်အပြင်ဗိုလ်ချုပ်နေထိုင်တဲ့အိမ်အာဇာနည်ခေါင်းဆောင်တွေလုံခြုံခံရတဲ့အတင်းဝင်ရုံနဲ့ဗိုလ်ချုပ်ကျေးဇူးရှိတဲ့နေရာတွေမှာကျင်းပခဲ့ပါတယ်။အတင်းဝင်များရုံကိုတော့ပြီးခဲ့တဲ့2015ခုနှစ်ကစပြီးအာဇာနည်နေ့ရောက်တိုင်းပြည်သူအများဝင်ရောက်လေ့လာနိုင်အောင်ဖွင့်လှစ်ပေးလေရှိပါတယ်။ဒီနေ့မှာတော့အတင်းဝင်ရုံထဲမှာပြည်စင်မှုတွေပြုလုပ်နေတဲ့အတွက်အာဇာနည်ခေါင်းဆောင်တွေကြာဆုံးခဲ့တဲ့အစည်းအဝေးခန်းမကိုတက်ရောက်ကြည့်ရှုခွင့်ပေးထားခဲ့ပြီးနောက်နေ့ပြင်ဆင်မှုတွေပြီးရင်တက်ရောက်ခွင့်ပြုမှာဖြစ်တယ်လို့ကျွန်တော်မျိုးတော့စီမံတာရေးကော်မတီ12အတင်းရေးမှူးဦးတန်းကအခုလိုပြောပါရယ
်ဒီနေရာကိုပြန်ပြီးတော့အောက်မေ့ပဲရာဟုတ်ကောအနေနဲ့ဒီမှာလမ်းနဲ့အသေးပြုဌာနတွေလည်းလုပ်တယ်ပြီးရင်ဗိုလ်ချုပ်တို့တာဆုံးခဲ့တဲ့ဒီအခန်းကိုလည်းပဲအောက်မှာ LED ပုံးနဲ့အများပြည်သူသိရှိနိုင်ဖို့ပဲကြားသာထားပါတယ
်ဆရာဆိုရ
ဲ့ဒီပြင်ဗိုလ်ချုပ်တို့တာဆုံးခြင်းကကြံရှိခဲ့တဲ့ပစ္စည်းတန်တဲ့ရှင်မျိုးတွေလည်းပဲဒီမှာအောက်မှာ LED ပုံးနဲ့ကြားသာထားတာဖြစ်ပါတယ်ဒါမဲ့နေ့မှာဆိုရင်တော့ဗိုလ်ချုပ်တို့တာဆုံးခဲ့တဲ့အခန်းပြုပြင်ပြီးသွားပြီဖြစ်ပါတယ်ဒါနဲ့နေ့မှာဆိုရင်တော့အများပြည်သူကဗိုလ်ချုပ်တို့ကျောင်းသားတွေကောင်းတာအစားအသောက်တွေများတာဆုံးခဲ့တဲ့အခန်းကိုလိုက်ရိုက်တက်ရောက်လေ့လာရှုနေတာဖြစ်ပါတယ်
အစိုးရအဆက်ဆက်လက်ထက်ဇူလိုင်19ရက်နေ့အာဇာနည်နေ့အခမ်းအနားကိုနေ့စဉ်ကျင်းပလာတာအခုဆိုရင်80နှစ်ပြည့်ရှိခဲ့လာပါပြီ။နေ့စဉ်ဒီနေ့နီလာတိုင်းနိုင်ငံပိုင်သတင်းစာတွေမှာဗိုလ်ချုပ်အောင်ဆန်းရဲ့မိန့်ခွန်းတွေကအုပ်ချုပ်သူတို့စိတ်ကြိမ်မိန့်ခွန်းတချို့ကိုကောင်းတဲ့ဖော်ပြလေးရှိပါတယ်။အခုဗိုလ်ချုပ်အောင်ဆန်းရဲ့သမီးဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရတဲ့လက်ထက်မှာလည်းအာဇာနည်နေ့အခမ်းအနားကိုနိုင်ငံတော်အစ်စ်ကျင်းပပြီးရခိုင်မြို့အပါအဝင်မြို့ကြီးတော်တော်များများမှာအခမ်းအနားတွေကြေကြေပြန့်ပြန့်လှုပ်ဆောင်နေတာပါ။ဒါပေမဲ့လို့ဗိုလ်ချုပ်အောင်ဆန်းချမှတ်ခဲ့တဲ့လမ်းစဉ်တွေအာဇာနည်ခေါင်းဆောင်ကြီးတွေကမျှော်မှန်းခဲ့တဲ့လွတ်လပ်ရေးမျှော်မှန်းချက်တွေကပြေဝလာပြီလားဆိုတာကတော့မေးခွန်းထုတ်เสียပါအစိုးရအဆက်ဆက်ဘလို့ဝဲမှုပြောင်ပြောင်လူထုကတော့အာဇာနည်နေ့ရောက်တိုင်းအာဇာနည်နေ့အခမ်းအနားတွေကိုပုံစံအမျိုးမျိုးနဲ့ကျင်းပလေရှိကြပါရခင်ဗျာ
ကိုကောင်းဆန်ဟင်းသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ထိုင်းနိုင်ငံမှာကျင်းပတဲ့အာဇာနည်နေ့အခမ်းအနားသတင်းတင်ပြပေးကြပါတယ်မြန်မာနိုင်ငံရဲ့အာဇာနည်နေ့အခမ်းအနားကိုထိုင်းနိုင်ငံနဲ့ထိုင်းမြန်မာနယ်စပ်တွေကရွှေပြောင်းစာတင်ကြောင်းတွေမှာအာဇာနည်နေ့တွေနဲ့ပတ်သက်လို့အတူယူနိုင်မှုမြမသမိုင်းအမှန်ကိုသိရှိနိုင်မှုဆိုပြီးနှစ်စဉ်အစဉ်လာမပြတ်ကျင်းပခဲ့တာမှာတော့ဒီနှစ်မှလည်းကျင်းပခဲ့ပါတယ်ထိုင်းမြန်မာနယ်စပ်တပ်ခရိုင်နဲ့ထိုင်းတောင်ပိုင်းမှာရှိတဲ့ရွှေပြောင်းမြန်မာစာတင်ကြောင်းတွေမှာကျင်းပတဲ့အာဇာနည်နေ့အခမ်းအနားတွေအကြောင်းကိုတော့ထိုင်းခြေဆိုင် VOA သတင်းတောင်မအေးအေးမှာကသတင်းပေးပို့ထားပါတယ
်ထိုင်းမြန်မာနယ်စပ်တပ်ခရိုင်နဲ့ထိုင်းတောင်ပိုင်းဒေသတွေမှာရှိတဲ့ရွှေပြောင်းစာတင်ကျောင်းတွေမှာတော့အာဇာနည်နေ့ကိုနှစ်စဉ်ကျင်းပလေးရှိတာပါထိုင်းတောင်ပိုင်းဖန်ခါခရိုင်မှာရှိတဲ့စာတင်ကျောင်းမှာတော့အာဇာနည်နေ့ဘာကြောင့်ကျင်းပရသလဲဆိုတာကိုတော့ထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့အမှုဆောင်ဒါရိုက်တာဦးထူးချစ်ကအခုလိုပြောပါတယ်
ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်အာဇာနည်နေ့ကိုတော့ကျွန်တော်နှစ်တိုင်းလုပ်ဖြစ်တယ်အဓိကတော့ကျွန်တော်ရဲ့ရွှေပြောင်းလုပ်မကလေးတွေကအာဇာနည်နေ့ကိုတမမှန်ကန်ကန်ပေါ့တမိုင်းလေးမျိုးပဲပြီးဖို့ပဲအဓိကတော့အာဇာနည်နေ့မှာဆုံးသွားတာကပမာလူမျိုးတွေပဲမဟုတ်ဘူးတခြားဘာသာကြားတွေပါတယ်တိုင်းရင်းသားတွေလည်းပါတယ်နောက်တစ်ခုကလွတ်လပ်ရေးရအောင်လုပ်ပေးခဲ့တာလည်းကျွန်တော်ပမာလူမျိုးတွေပဲမဟုတ်ဘူးတခြားတိုင်းရင်းသားတွေတခြားလူမျိုးသားတွေအကုန်လုံးပြည်အောင်စုစိတ်နဲ့ဝိုင်းလုပ်ကြတယ်အဲ့ဒါတွေကိုကျွန်တော်တို့ကလေးတွေကိုသိစေချင်တယ်ဒါကတော့ကျွန်တော်ရဲ့ရည်ရွယ်ချက်ပဲကျွန်တော်ပုံမှန်လုပ်ပေးဖြစ်တယ်နောက်ပြီးတော့ကျွန်တော်တို့အဲ့ဒီအာဇာနည်နေ့အထိမ်းမှကျွန်တော်တို့ဒီပကြီးကတ်တွန်းဆိုင်ဆောင်ပြိုင်ပွဲလေးလုပ်ပြီးတော့ကလေးတွေကိုကျွန်တော်စုပေးပါတယ
်ထိုင်းမြန်မာနေဆက်တက်ခရိုင်ကအကြောင်းနေမှာတော့အာဇာနည်နေ့ကိုအများဆုံးကျင်းပလေးရှိတာပါဒီနှစ်မှာတော့စောစာတင်ကျောင်းနဲ့ဆာမူထောကျောင်းတို့ပေါင်းပြီးအာဇာနည်နေ့လုပ်ခဲ့တဲ့အကြောင်းစောအဖွဲ့ရဲ့ပညာရေးတာဝန်ခံဦးမင်းမင်းကအခုလိုပြောပြပါတယ
်အဓိကအချက်ကကျွန်တော်တို့ဟိုကျောင်းမှာလောက်ရတာကတော့ဒီနံပါတ်1ကတော့
ဒီအာဇာနည်နေ့ဆိုတာပါလေ။နောက်ကျောင်းသားကျောင်းသူတွေဘယ်လိုသက်ဆိုင်လဲ။နောက်ကျွန်တော်မြန်မာနိုင်ငံရဲ့တမိုင်းအမှန်ကိုသိစေချင်တယ်။နောက်အာဇာနည်စိတ်ဓာတ်ကိုသိစေချင်တယ်။အဓိကအပြည့်ကျောင်းသားကျောင်းသူတွေကအာဇာနည်နဲ့ပတ်သက်တဲ့အခက်အခဲတွေသိပြီးတော့ကျောင်းသားကျောင်းသူတွေကလည်းစိတ်ဓာတ်ကောင်းနဲ့စိတ်ထားကောင်းနဲ့ရှိရနိုင်ဖို့နောက်ဆုံးလိုက်တဲ့ခံစားတဲ့သူတွေကိုအတူနိုင်ဖို့အတွက်ကျွန်တော်လုပ်ရခြင်းဖြစ်တယ်ပေါ့။ကျွန်တော်တော်ကြောင်ဆိုရင်တော့2005နှစ်ဒီနှစ်ပြည့်14နှစ်ရှိပြီပေါ့နော်လောက်ခဲ့တာပါဟု
တ်။ခိုင်မြန်မာနယ်စပ်မှာတော့စာတင်ကျောင်းပေါင်း60ကျော်ရှိပြီးစာတင်ကျောင်းတချို့မှာတော့အာဇာနည်နဲ့အထိမ်းအမှတ်အဖြစ်ကျောင်းပိတ်တာရှိတယ်လို့တချို့ကျောင်းတွေကတော့အာဇာနည်ခေါင်းဆောင်ကြီးတွေအတွက်စွန့်ကပ်လှူဒန်းတာတွေလည်းလုပ်ကြပါတယ်။တချို့ကျောင်းတွေကတော့ကတ်တုံးပကြီးစာစီစာကုန်းပြိုင်ပွဲတွေလုပ်ပေးတယ်လို့တချို့ကျောင်းတွေကတော့ဟောပြောပွဲတွေလုပ်ပြီးကလေးတွေကိုအာဇာနည်နည်းနဲ့ပတ်သက်လို့အတူယူစရာဖြစ်အောင်သင်ကြားပေးကြပါတယ်ရှင်။
မအေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဒီပိတ်ခံထားရတဲ့အိန္ဒိယမြန်မာနယ်စပ်ကိတ်ပြန်ပြီးတော့ဖွင့်လိုက်တဲ့သတင်းကိုတင်ပြပေးကြပါမယ်အခွန်စည်းကြမ်းမှုတွေနဲ့ပတ်သက်လို့အငင်းပွားစရာအခြေအနေတွေကြုံခဲ့ရပြီးတဲ့နောက်မှာတော့အိန္ဒိယအနာပိုင်တွေကဒီသတင်းပတ်ထဲမှာပဲယာယီပိတ်ခဲ့တဲ့ကုန်သွယ်ရေးနယ်စပ်ကိတ်ကိုအခုနောက်ဆုံးပြန်ဖွင့်ပေးလိုက်ပါပြီအဓိကနယ်စပ်ကိတ်ကိုမနေ့တုန်းကပြန်ဖွင့်ပေးလိုက်ပေမဲ့လို့ဒီလိုမျိုးမကြာခဏပိတ်ပင်မှုတွေနဲ့ကြုံနေရတဲ့အတွက်ကုန်သည်တွေအခက်အခဲတွေနဲ့ကြုံနေရတာပါအပြည့်ဆုံးကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကဆက်သွယ်စုံစမ်းသတင်းပေးပို့ထားပါတယ်
။အိန္ဒိယမြန်မာနယ်စပ်ကုန်သွယ်ရေးမှာဒုတိယအကြီးဆုံးဖြစ်တဲ့ Recorder နယ်စပ်ကုန်သွယ်ရေးစကန်ဟာမကြာခဏဆိုသလိုရန်ကန်တမရှိပိတ်တာမျိုးရှိရတဲ့အတွက်ကုန်သွယ်ရေးမှာမြန်မာကုန်သွယ်ရေးဘက်ကနင်းနာမှုရှိရလို့ပြောပါတယ်။ဒီလိုဖြစ်တာကလည်းအိန္ဒိယမီဇိုရန်ပြည်နယ်ပို့ကုန်သွင်းကုန် license ယူထားတဲ့သူတွေနဲ့အိန္ဒိယကုန်သွယ်ရေးကြားမှာလုပ်ငန်းရှုပ်ထွေးရရှိနေပြီးအခွန်ရှောင်တာတွေလည်းရှိရတဲ့အတွက်အစိုးရအကောက်ခွန်ဌာနကနယ်စပ်ဂိတ်ကိုခဏပိတ်လိုက်တာဖြစ်ကြောင်းချင်းပြည်နယ် recorder မျိုးအမှတ်1အုပ်ချုပ်ရေးမှူးခြံလျက်နာက VOA ကိုပြောပါတယ်
။ဟိုလာသမျှ twin သမျှကုန်ကြီးကတရားမဝင်လို့ဖြစ်သွားတဲ့အခါဆိုတော့ဒီ custom တွေကနာမည်ပြတ်သွားတာပေါ့လေအဲ့ဒါနဲ့ custom နဲ့ပို့ကုန်သွင်းကုန် license ဖွက်ပြီးကြားမှာပြတ်မှာဖြစ်လို့အဲ့ဒါကစားမြေမကြီးနဲ့လို့အရခနာတဖြစ်ပိတ်တဲ့အမိသားဖြစ်ပါလား
အိန္ဒိယဆိုရကလည်းသူတို့နယ်စပ်ကုန်သွယ်ရေးမှာထဲထဲဝင်ဝင်အားစိုက်တာမျိုးမရှိဘူးလို့အုပ်ချုပ်ရေးမှူးခြံလျက်နာကပြောပါတယ်မြန်မာဘက်ကတင်ပို့ရဲ့ကုန်စည်အပေါ်မှာအိန္ဒိယမီဇိုရန်ပြည်နယ်အစိုးရသတ်မှတ်ထားတဲ့အခွန်နှုန်းသားကသူတို့ကုန်သွယ်ရေးမဆောင်နိုင်လောက်အောင်များပါတယ်ပြီးတော့ပို့ကုန်သွင်းကုန် license ယူထားတဲ့မီဇိုရန်ပြည်နယ်ကကုမ္ပဏီတွေကလုပ်ငန်းတကယ်မလုပ်ဘဲကုန်သွယ်ရေးကိုအခွန်ထပ်ကောက်ပါတယ်ကုန်သွယ်ရေးကအဲ့ဒီကုမ္ပဏီရောအစိုးရပါအခွန်နှစ်ခါဆောင်ရလို့အချင်းချင်းတိုင်ရမှုတွေရှိလာပြီးနောက်ဆုံးမှနေဆက်အကောက်ခွန်ဌာနကဇူလိုင်15ရက်မှာကုန်သွယ်ရေးစကန်ကိုပိတ်လိုက်တာဖြစ်ပါတယ်။အိန္ဒိယမြန်မာနေဆက်ကုန်သွယ်ရေးစကန်ဟာသူတို့နိုင်ငံရဲ့ဆန္ဒပြပွဲတွေပြီးတော့လုပ်ငန်းရှင်တွေကြောင့်မကြခဏဆိုသလိုတစ်ဖက်သက်ပိတ်လို့ရှိပါတယ်။မြန်မာဘက်ကတော့အစိုးရကိုတရားဝင်အခွန်ဆောင်ပြီးမှလုပ်တာဖြစ်တယ်လို့နေဆက်ပိတ်တာနဲ့အလောက်ကန်ကြီးအတွက်ပါအခက်ခဲတွေရှိကြောင်းချင်းပြည်နယ်ဖလန်းမြို့ဒေသခံကိုစန်းငါကပြောပါတယ်။
အခုလိုနဲ့ဆက်ကုန်သွယ်ရေးသူတို့ပိတ်လိုက်တဲ့ခါမှာကျွန်တော်ဗမာပြည်ဘက်ကလည်းကုန်တင်ကုန်ချတွေတနေ့လုံးတနေ့လလဲလုံးလစားတွေပေါ့နော်အဲ့ဒါတွေအတွက်ကသူတို့အလုတ်ကခုံမသွားတဲ့ခါကျတော့အလုတ်လက်မဲ့တွေဖြစ်သွားတာပေါ့ပြီးတော့ကုန်တယ်တွေအတွက်ကလည်းသူတို့ဒီမှာကုန်တွေပုံလာတဲ့ခါမှာကိုတော်တွေမှာတူလောင်မှုတွေပါနဲ့ခက်ခဲအများကြီးကြုံရပါတယ
်မြန်မာဘက်ကတော့ပို့ကုန်အနေနဲ့ကုန်သီးကိုအဓိကထားပြီးအိန္ဒိယဘက်ကတော့ဓာတ်မြော်စာပြန်ပို့ပါတယ်တမူးနယ်စပ်နဲ့ရီနယ်စပ်ကုန်သွယ်ရေးစကန်တွေကနေ2018ဘဏ္ဍာနှစ်မှာပို့ကုန်နဲ့သွင်းကုန်ကုန်သွယ်မှုပမာဏဟာအမေရိကန်ဒေါ်လာ190တန်ဖိုးရှိရလို့စီးပွားကူးသန်းဝန်ကြီးဌာနရဲ့စာရင်းတွေမှာဖော်ပြထားပါတယ်
။ကိုစောထပ်ပါရှင်တောက်ကြညာချမ်းရဲ့သတင်းလွှာတွေကတော့ဒီလောက်ပါပဲဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ထုတ်လွှင့်ပေးနေကြကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါသောရရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ2019ခုနှစ်ဇူလိုင်လ19ရက်တောက်ကြနေညရဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်ဒီမှာတော့အပတ်စဉ်ခန္ဓာတွေကိုစတိုက်တင်ဆက်ပေးမှာပါအမျိုးသမီးခန္ဓာသုဒ္ဓဆိုလင်အမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့ဤပညာခန္ဓာမှာနားဆင်ရမှာကတော့
အမေရိကန်နိုင်ငံကနေပြီးတော့မှအပိုလို17နဲ့လွတ်တင်လိုက်တဲ့အာကာသယာဉ်မှူး3ဦးတည်းက2ဦးက Neil Armstrong ရဲ့Buzz Aldrin တို့ဟာလာ
တဲ့ဗန်နဲ့ဤပညာအစီအစဉ်မှာဒီကြောင့်အပြည့်အစုံနှာစင်ရပါမယ်ရှင်အခုအရင်ဆုံးအမျိုးသမီးခန္ဓာကိုတင်ဆက်ပေးကြပါတယ်ဇူလိုင်လ19ရက်နေ့ဟာမြမလွတ်လပ်ရေးဖခင်ကြီးဗိုလ်ချုပ်အောင်ဆန်းနဲ့တကွာအာဇာနည်ခေါင်းဆောင်ကြီးတွေလှုပ်ကြံခံခဲ့ရတဲ့82နှစ်မြောက်အထိမ်းအမှတ်နေ့ဖြစ်ပါတယ်ထိုစဉ်ကကြေကွဲပွဲအဖြစ်ရဲ့ကြီးကိုကြုံတွေ့လိုက်ရတဲ့မြမအမျိုးသမီးကြီးတွေသူတို့ဘယ်လိုခံစားခဲ့ကြရပါသလဲအာဇာနည်နေ့အထိမ်းအမှတ်နေ့မှာကြာဆုံးခဲ့ရတဲ့ခေါင်းဆောင်ကြီးတွေကိုဂုဏ်ပြုရမှာတော့နိုင်ငံသားတွေအနေနဲ့ဘလို့စိတ်ထားတင်ကြပါသလဲနိုင်ငံထူထောင်ရေးမှာနိုင်ငံသားတွေတိုင်းပါဝင်လှုပ်ဆောင်ဖို့တာဝန်ရှိတယ်ဆိုတဲ့အကြောင်းဗိုလ်ချုပ်ရဲ့သမီးဖြစ်သူနိုင်ငံတော်ဦးတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကတစ်ချိန်တုန်းကအာဇာနည်နေ့အခမ်းအနားမှာဘာတွေပြောကြားခဲ့ပါသလဲဆိုတာကိုတော့ဒီသတင်းမဲ့ရဲ့အမျိုးသမီးခန္ဓာမှာဒေါ်လာလာတန်းစူးစီးတင်ပြထားတာနားဆင်ပါရှင်
ကျောင်းတော့ကြာဆုံးတော့နော်အာဇာနည်တွေကြာဆုံးတော့အဲ့ဒီတော့အသက်20နော်ဇူလိုင်လဟိုဒီမှာစိတ်ထိခိုက်တာပဲဒါအဖွားတယောက်တည်းမဟုတ်ဘူးတိုင်းပြည်လုံးနော်အဖွားတို့နဲ့အနည်းစားဆုံးဒီတရားကွက်လုံးတလန်းလုံးဟာတခါတည်းကိုအယံကိုစိတ်ထိခိုက်ပြီးအဖွားတို့မျက်ရည်ကျရတယ်ဘာလို့ဆိုဒီလွတ်လပ်ဖို့ကြိုးစားနေတဲ့အထဲမှာလေနော်အဖွားတို့ကပါလာတာကိုအဖွားတို့ရင်ထဲမှာထိခိုက်ရပါတယ
်အဲ့ဒါကတော့လွန်ခဲ့တဲ့82နှစ်ဖြစ်တဲ့1948ခုဇူလိုင်လ19ရက်နေ့မနေ့10:38မိနစ်မှာယူနီဖောင်းပွေလက်နက်ကိုင်တစုကရန်ကုန်မြို့လယ်ရှိအတွင်းများယုံမှာဗိုလ်ချုပ်အောင်ဆန်းနှင့်တကွမြမအာဇာနည်တွေကိုလုကြံခဲ့တဲ့အကြောင်းသတင်းကြရတော့လွန်စွာဝင်းနေချီကွဲမိတဲ့အကြောင်းအခုအသက်80ကျော်ပြီဖြစ်တဲ့ဒေါက်ခင်မီကပြန်ပြောင်းပြောပြခဲ့တာပါဒေါက်ခင်မီကပဲဆက်ပြီးဗြိတိသျှကိုလိုနီလက်ထက်မြမလွတ်လပ်ရေးကြိုးပမ်းမှုမှာထိုစဉ်သခင်မကြီးတွေပါဝင်ခဲ့တဲ့အခန့်ကဏ္ဍကိုလေအခုလို့အမှတ်တရပြောခဲ့ပါလေ
သခင်မကြီးတွေကတော့အလုံးကဒီလွတ်လပ်ရေးအတွက်အားပြီးစူးစမ်းကြတာပဲလေနော်သူတို့အသက်တွေဘာတွေလဲမမှုတရားမှလည်းမကြောက်ဘူးဘာလို့မှမကြောက်ဖက်နဲ့သူတို့တခါတည်းဒီလွတ်လပ်ရေးကြိုးပမ်းခဲ့ကြတာပဲနော်အဲ့ဒီအချိန်မှာလွတ်လပ်ရေးကြိုးပမ်းနေတဲ့အချိန်မှာကဖဖွားအဲ့ဒီမှာလူလားမြောက်လာတာအပေါ်မှာဆစ်ဖြစ်တော့ဖဖွားအသက်ကဟိုတည်းလောက်ပဲရှိမယ်73နှစ်လောက်ပဲရှိမယ် 1941 မှာနော်ဆစ်ကျင်ညာတော့အဲ့ဒီဆစ်ကျင်ညာပြီးမှဒါပေမဲ့ဒီတော့ဒီလွတ်လပ်ရေးကြိုးပမ်းနေတာကတော့ဆစ်မဖြစ်ခင်တည်းကကြိုးပမ်းကြတာပါပဲဒါဖဖွားစာရရဲ့အတွေ့အကြုံနောက်ဖဖွားအဖေကလည်းငငနီလေးဖတ်တယ်နောက်တော့သူကသခင်ဒီလွတ်လပ်ရေးကြိုးပမ်းမှာဆိုလို့ရှိရင်ဖဖွားတို့ဆိုလို့ရှိရင်တပိတ်မှောက်ရတဲ့ကျောင်းကိုအဲ့ဒီအချိန်တော့ဖဖွား၃တန်းတပိတ်မှောက်ရတဲ့ဆက်မပြေခင်ဖဖွားအမေကကျောင်းဆရာမကျောင်းမတက်ရဘူးပေါ့နော်ဖဖွားတို့အဲ့လိုပဲသူတို့ပြောခဲ့တယ်နောက်တော့လွတ်လပ်ရေးကြိုးပမ်းနဲ့ဖော်ပြောပွဲတွေဆိုလို့ရှိရင်ကြီးမနိုင်မှနေတယ်ဆိုတော့တခါတည်းဖဖွားမေမေကိုရောဖဖွားရောခေါ်ပြီးတော့တခါတည်းဖဖွားဖေဖေကအဲ့ဒီအရာထဲမှာတရားပွဲတွေချတာကိုသွားပြီးတရားနာထောင်ရတယ်အာဇာနည်တော်များများတို့ဘယ်သူတို့ပေါ့နော်
လွတ်လပ်ရေးကြိုးပမ်းတဲ့ကာလကိုမှီလိုက်တဲ့ဒေါက်ခင်မီပြောသွားတာပါဒေါက်ခင်မီနဲ့တူထိုစဉ်ကာလကိုမှီလိုက်သူနောက်တူကတော့ဒေါက်ခင်ချီချီဖြစ်ပါတယ်ဒေါက်ခင်ချီချီကတော့ကွယ်လွန်သူစာရေးဆရာကြီးတိမ့်ဖေမင်းရဲ့ဇနီးလေးဖြစ်လက်ရှိအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြောခွင့်ရပုဂ္ဂိုလ်တဦးလေးဖြစ်တဲ့ဦးဟန်တာမင်းရဲ့မိခင်လည်းဖြစ်ပါတယ်အသက်90နီးနေပြီဖြစ်တဲ့ဒေါက်ခင်ချီချီဟာမြန်မာလွတ်လပ်ရေးကြိုးပမ်းမှုမှာပါဝင်ခဲ့သူတဦးဖြစ်ပါတယ်သူရဲ့ပြန်ပြောင်းပြပြချက်က
နိုင်ငံရေးဆိုတော့မလုတာလည်းကြာပြီပေါ့နော်ရောက်တာကလည်းအဲ့ဒီတုန်းကဟိုဂျပန်ဒေါ်လာရေးပေါ့နော်ဆက်စစ်ဒေါ်လာရေး movement ထဲမှာပါရင်းနဲ့အဲ့ဒီနိုင်ငံရေးတွေရောက်သွားတာပေါ့လေအမှန်ကတော့နိုင်ငံရေးလေလို့
တစ်လုံးတစ်ခါမှလည်းမလုပ်ဘူးအကြောင်းလုံးကလည်းဒီလိုပဲရှိမှလည်းနေခဲ့တာခိုင်းအေးပဲနေခဲ့တာဒါပေမဲ့ဂျပန်ခေတ်ရောက်တော့ဂျပန်ဟိုတော့သိပြီးတော့မုန်းနေပေါ့နော်အဲ့တော့ဂျပန်ဒေါ်လာရေးအတွက်ဆိုပြီးတော့လာပြီးတော့ organize လုပ်ကြတဲ့အခါကျတော့ organize လုပ်တာကအဲ့ဒီတော့ဖျားပုံမှနေရပါတယ် 1944 ပေါ့နော်ဖျားပုံကအဲ့ဒီကသက်ရှိဒေါ်လာရေးmovement မှာအဲ့ဒီမှာဖြာပုံက organize လုပ်နေတဲ့လူတွေပေါ့လေအဲ့ဒီမှာပါသွားတာပဲအဲ့ဒီကနေပြီးတော့သူတို့ကိုယ်တိုင်ကလည်းပဲအဲ့ဒီအချိန်ကဗမာပြည် Communist Party ပေါ့ PCP ပေါ့နော် PCP Party ဝင်နေဆိုတဲ့ခါကျတော့အဲ့ဒီလိုပဲ Party ဝင်ဖြစ်သွားတာပေါ့တမီးရဲ့ဒါပါပဲဂျပန်ခေတ်တုန်းကတော့အဲ့ဒီ movement ထဲပဲပါပြီးတော့အဲ့ဒီကနေပြီးတော့ဖြစ်ပြီးတဲ့ခါကျတော့လေ Party ကမျောရောက်တယ်ဆိုတော့ဟိုတုန်းကတော့ဒီအောက်ပါတီပေါ့ underground party ပေါ့နော်ပါတီဝင်နေဖြစ်နေပဲလှုပ်ရှားတာပေါ့လေဒါအဲ့ဒီလိုဖြစ်သွားတာပ
ါဒေါက်ကင်ကြီးကြီးကပဲဆက်ပြီးဗိုလ်ချုပ်တူထိုစင်ကသာလှုပ်ရှားမခံခဲ့ရရင်မြမနိုင်ငံရဲ့အကွင့်အပြောင်းဟာဆယ်စုနှစ်နဲ့ချီပြီးစစ်အာဏာရှင်လက်အောက်ကျရောက်ခဲ့ရတဲ့အဖြစ်ကိုရောက်မှာမဟုတ်ဘူးလို့ပြောခဲ့ပါတယ
်ကောင်းဆောင်ကြီးတွေပေါ့လေအထူးသဖြင့်ဗိုလ်ချုပ်ပေါ့နော်ဗိုလ်ချုပ်သာသာစီစီအဲ့ဒီလိုဖြစ်သွားတဲ့အတွက်ဒီမှာဒုက္ခတွေရောက်နေတာဟာပေါ်ကျမရှိလို့ဖြစ်သွားတယ်လို့ပဲထင်တယ်။ပေါ်ကျသွားရှိလို့ရှိရင်လောက်မဆိုးပဲနဲ့ပြည်တွင်းစစ်ကလည်းလောက်လဲကြာမယ်လည်းမဖြစ်ဘူး။ပေါ်ကျတို့ကြာဆုံးသွားတဲ့အတွက်ဆိုပြီးတော့လူတွေကဒုက္ခရောက်နေတာတွေကအဲ့ဒီမှာအများကြီးထိခိုက်တယ်လို့ထင်ပါတယ်နော်
။ဒေါက်ကင်ကြီးကြီးပြောခဲ့သလို1948လွတ်လပ်ရေးရခဲ့ပြီးဖတ်စာပလနဲ့ပဋ္ဌာစာအစိုးရခေတ်တွေအပြီး1962ခုနှစ်မှာစစ်ကောင်ဆောင်ဗိုလ်ချုပ်ကြီးနေဝင်းကအာဏာသိမ်းခဲ့ပြီးနောက်မြန်မာနိုင်ငံဟာစစ်အာဏာရှင်စနစ်အောက်250နီးပါးဖြတ်တန်းလာခဲ့ရတာဖြစ်ပါတယ်။ဒါပေမဲ့အာဇာနည်ဗိုလ်ချုပ်အောင်ဆန်းရဲ့တမိဖြစ်သူဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဟာ2015ရွေးကောက်ပွဲမှာအပြတ်အသတ်အနိုင်ရရှိလိုက်ပြီး2016မလာကူမှာအာဏာရလာခဲ့ပြီးအခုတော့သူဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်အပြင်နိုင်ငံခြားရေးဝန်ကြီးဖြစ်လေထမ်းဆောင်နေပြီဖြစ်ပါလေ။ဒါပေမဲ့လို့ခဏမြန်မာနိုင်ငံမှာတိုင်းရင်းသားစီလုံးညို့ရေးအပြစ်ရရေးငြိမ်းချမ်းရေးလည်းမရသေးသလိုနိုင်ငံရေးစီးပွားရေးနဲ့လူမှုရေးပြဿနာတွေရင်ဆိုင်နေရပြီးချင်းကအရှိတောင်အာရှမှာစပကြီးဖြစ်ခဲ့တဲ့မြန်မာနိုင်ငံဟာအခုဆိုဒေသတွင်းမှာဖွံ့ဖြိုးမှုအနည်းဆုံးနိုင်ငံတွေထဲမှာပါဝင်နေတာတွေ့ရပါလေ။ဒါကြောင့်အာဇာနည်ခေါင်းဆောင်ကြီးပိုကျုံအောင်ဆန်းရဲ့တမိဖြစ်သူဒေါ်အောင်ဆန်းစုကြည်အနေနဲ့နိုင်ငံထူထောင်ရေးမှာနိုင်ငံသားတိုင်းတာဝန်ရှိတဲ့ဆိုတဲ့64နှစ်မြောက်အာဇာနည်နေ့တုန်းက NLD ဌာနချုပ်မှာပြောကြားခဲ့တဲ့အမှတ်တရမိကွန်းကနေကောက်နှစ်တင်ပြရင်းဒီသတင်းပိုင်ရဲ့အမှုများကန္တာကိုညီကုန်းချုပ်အပ်ပါတယ်ရှင်
တကယ်တော့ဆိုရှင်တကယ်တဘောထားဆိုရတာအဲ့ဒီတဲ့မရှိလို့တော့ဘာမှဆက်လို့အကမ္ဘောထားအစိုးအရေးကြီးဆုံးဖြစ်တဲ့အတွက်ကိုတောင်မှဇလေးပြီးတော့ဆုံးလုပ်ပြီးတော့ကိုမာယာရှင်တဲ့ကိစ္စကိုလုပ်တာအများကောင်းမျိုးအတွက်ကိုလုပ်ခဲ့တယ်လို့အာဇာနည်ရဲ့လွတ်တမ်းမှာကဘာမှထူးဆန်းမှာမဟုတ်ဘူး။ကြောင့်ဒီမှာလည်းအာဇာနည်နဲ့မှာအာဇာနည်ကောင်းဆောင်မှုကိုဂါရဝပြုပါရဲ့လို့ပြောတဲ့အချိန်မှာဘယ်လိုဂါရဝပြုလဲဆိုတော့ကျမလည်းသိတယ်။ကိုကောင်းမှုရဲ့အပြည့်ဂါရဝပြုအောင်ပို့ဖို့နော်အဲ့ကောင်းနေမှာဘာအတွေးရှိလဲဆိုတာအရေးကြီးတယ်။ဒီလိုအာဇာနည်ကောင်းဆောင်မှုတွေကိုကောင်းဖို့ပြီးတော့ကာရဝပြုလိုက်တဲ့အခါကိုကောင်းနေမှာဘယ်လိုရှိလဲ။ဘာကိုကာရဝပြုနေရလဲဆိုတော့ဒါစဉ်းစားကြည့်။အဲ့တော့ဒီလိုကာရဝပြုလောက်တဲ့ပြုထိုက်တဲ့ပုံပေါ်ရင်ကျမတို့နိုင်ငံမှာပို့ပြီးတော့ပေါ်လာအောင်လို့ကျမတို့အားလုံးဝိုင်းပြီးတော့ဘယ်လိုလုပ်တင်တယ်ဆိုတာကိုလည်းကျမစဉ်းစားကြည့်။အကြဆုံးပေးတဲ့ဟာကိုပြောတာကျွန်တော်တို့ဒီလိုမလိုအပ်တဲ့အခြေအနေကြဆုံးချင်တယ်။ဒါနဲ့အာဇာနည်လို့ပေါ်လာအောင်ထူးမြတ်တဲ့မြင့်မြတ်တဲ့ပုံပုံပေါ်လာအောင်ကျွန်တော်တို့နိုင်ငံမှာဘယ်လိုလုပ်အောင်လဲဆိုတာစဉ်းစားကြည့်။အဲ့ဒီစဉ်းစားတဲ့အခါကျမယ်။ကိုယ်ကနေပြီးတော့စစဉ်းစားကိုယ်ကမြင့်မြတ်အောင်လို့ဘယ်လိုနေနိုင်လဲ။အာဇာနည်ရောင်းဆောင်ကြီးတွေကမြင့်မြတ်နိုင်ကြအောင်မှအဲ့ဒီတောက်ကိုတော့ဒီဟာကိုစာနေနဲ့ခါပြီးတော့ကိုကဘယ်လိုကြိုးစားနိုင်လဲဆိုတော့အဲ့ဒါကိုစဉ်းစားကြည့်ချင်ကိုကဘယ်လိုခင်းနဲ့ညောင်းအောင်အားကိုးရစိတ်ကြောင့်ကိုကအားမပေးချင်
်မှတ်ခါကျမကိုမေးတယ်ဒီပုံကိစ္စတော့ရမယ်ဆိုကျမလည်းပြန်ဖြေတယ်ကိုဘကိုဘလောက်လုပ်နေလဲပြန်မေးကြည့်လို့ကိုလောက်ကိုသူကိုလုတ်တဲ့လောက်ကိုရတယ်လို့လည်းတတ်ပါအဲ့တော့ဒီလိုပဲကျမတို့လူတိုင်းလူတိုင်းဟာအာဇာနည်စိတ်ကလေးရှိနေရှင်ဒီအာဇာနည်စိတ်အာဇာနည်ကိုဖြစ်စေတဲ့အတွေးအခေါ်အပြင်ကိုဝေးယူနေဆိုလို့ရှိရင်ဝေးယူပြီးပြုစုပြောင်းဖောက်နေဆိုလို့ရှိရင်ကျမတို့နိုင်ငံမှာအာဇာနည်နိုင်ငံဖြစ်နေအာဇာနည်နိုင်ငံလို့ပြောသူလားဒီကမှာမြင့်မြတ်တဲ့သူမြတ်တဲ့နိုင်ငံဖြစ်နေတာ။ဒါနဲ့အားလုံးကြိုးစားထိုင်ပြီးတော့တော်လိမ့်မယ်လို့ဖြစ်နေတာပေါ့ဗျာ။
တန်းစီစဉ်တင်ဆက်ပေးခဲ့တဲ့အမျိုးသမီးခန္ဓာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီစီစဉ်ကိုအခုလိုတောက်ကြညနဲ့စနေမနက်ခင်းနေမှာတလှည့်ပြန်ပြီးထုတ်လွှင့်ပေးတာမျိုးဆောင်မြော်နားဆင်နိုင်ပါတယ်အခုဆက်ပြီးတော့တူတာဆုံလေးအမေရိကန်တခွေအစီအစဉ်ကိုတင်ဆက်ပေးကြပါတယ်ဒီသတင်းပတ်ရဲ့တူတာဆုံလေးအမေရိကန်တခွေအစီအစဉ်မှာတော့ဝါရှင်တန်ဒီစီမြို့တော်ကကိုရီးယားစစ်ပွဲအထိမ်းအမှတ်နေရာစာအုပ်စင်ကလေးတွေရဲ့အကြောင်းနဲ့အမေရိကမှာလမ်းတွေကိုဘလို့ဖောက်လုပ်ခဲ့ကြတယ်လဲဆိုတဲ့အကြောင်းကိုကိုအောင်အောင်ကတင်ဆက်ထားတာနားဆင်ပါရှင်
ဝါရှင်တန် DC ရဲ့အမျိုးသားရင်မြင်မှာရှိတဲ့ကိုရီးယားစစ်ပြန်စစ်မှုတန်းတွေရဲ့အောက်မေ့ဘွယ်အမှတ်တရအထိမ်းအမှတ်နေရာကို1995ခုနှစ်ဇန်နဝါရီလ29ရက်နေ့မှာဆောက်လုပ်ခဲ့တာပါ။သုံးနှစ်ကြာကိုရီးယားစစ်ပွဲမှာပါဝင်ခဲ့တဲ့အမေရိကန်တပ်ဖွဲ့ဝင်9.8 တန်းရဲ့အနစ်နာခံဆွတ်လွတ်မှုကိုဂုဏ်ပြုပြီးဒီအထိမ်းအမှတ်နေရာကိုဆောက်လုပ်ခဲ့တာပါ။1950ဇွန်လ25ရက်နေ့ကနေ1953ဇွန်လ29ရက်နေ့အထိဖြစ်ပွားခဲ့တဲ့စစ်ပွဲအတွင်းအမေရိကန်36,584 ဦးကြာဆုံးပြီးတော့အဲ့ဒီထဲက8,100ဟာတိုက်ပွဲအတွင်းဒါမှမဟုတ်စစ်စင်ရေးအတွင်းပျောက်ဆုံးခဲ့ပါတယ်33,284ဦးကတော့ဒဏ်ရာရခဲ့ပါတယ်ဒီအထိမ်းအမှတ်နေရာကိုတော့အပိုင်း၄ပိုင်းခွဲထားပါတယ်အရက်9ပေလောက်ရှိတဲ့ရုပ်တုပေါင်း19ရုပ်ကိုအဲ့ဒီအထိမ်းအမှတ်နေရာအလယ်လောက်မှာစိုက်ထူထားပါတယ်ကြီးတက်က14ဦး marine တက်က3ဦးရေတက်နဲ့လေတက်က2ဦးစီတို့ကိုကိုစားပြုစိုက်ထူထားတာပါကိုရီးယားနိုင်ငံကစိုက်ခင်းတွေပုံစံကြားလမ်းလျှောက်နေတာမျိုးဖြစ်အောင်အဲ့ဒီရုပ်တုတွေကြားမှာခြုံနှွဲပင်တစ်မျိုးစိုက်ထားတယ်လို့ကြောက်ပြားတွေလည်းခင်းထားပါတယ်ဒီကြောက်ရုပ်တွေကိုမိုးကခြုံပေးထားပြီးတော့လေမှာလွင့်နေတဲ့ပုံတံလည်းဖော်ထားပါတယ်ဒီကင်းတောက်ဖွဲ့မှာဆက်သွယ်ရေးသမားစေမှုစသူတွေလည်းပါဝင်ပြီးတပ်ဖွဲ့တာဝန်အလိုက်တနတ်မျိုးစုံကင်ထားကြပါတယ်အဖွဲ့ခေါင်းဆောင်နဲ့တချို့ကတော့ကာဘိန်တနတ်တွေကင်ကြပါတယ်ဒီရုပ်တုတွေရဲ့ညာဘက်ကကြောက်သားနေရမှာတော့နိုင်ငံမော်ကွန်းဌာနကနေရရှိတဲ့ကိုရီးယားစစ်ပွဲကာလအတွင်းရိုက်ကူးထားတဲ့မှတ်တမ်းတပ်ပုံပေါင်း2400ကျော်ရဲ့ပုံတွေကိုဖော်ပြထားပါတယ်။အဲဒီပုံတွေထဲမှာကြီးရီလီနဲ့ Marine ကုန်းရီတိုက်ခိုက်ရေးတပ်ဖွဲ့ဝင်တွေရဲ့ပုံတွေ၊ကမ်းခြေဆောင်တပ်နဲ့တခြားအသုံးဆောင်ပစ္စည်းပုံတွေပါပါတယ်။ရုပ်တုတွေနဲ့ဒီကြောက်ပြားပေါ်ကပုံတွေကိုဆက်ဆက်ကြည့်မယ်ဆိုရင်လိုင်းဒရန်ပေါ်နေပြီးခဝဲဝဲကကြည့်မယ်ဆိုရင်တော့ကိုရီးယားတောင်တန်းတွေရဲ့ပုံစံမျိုးဖော်ကျူးထားတာပါ။ဒီကြောက်သားနိုင်ငံတွေပေါ်မှာရုပ်တုတွေရဲ့ပုံရိပ်တွေထင်ထင်အောင်လှုပ်ထားတာကြောင့်လဲရုပ်တုပေါင်း38ခုလိုမျိုးဖြစ်နေပြီးဒါဟာ38လကြာစစ်ပွဲအထိမ်းအမှတ်အနေနဲ့လည်းဖြစ်ပါတယ်အဲ့နိုင်ရဲ့ဘက်ဘက်မှာတော့စစ်ပွဲကာလကုလသမဂ္ဂရဲ့ဂျူပန်အာထုံးမှုတွေမှာအင်အားဖြည့်ဖို့တပ်ဖွဲ့ဝင်တွေပူပေးခဲ့တဲ့နိုင်ငံပေါင်း22နိုင်ငံရဲ့အမိကိုရေးထိုးထားပါတယ်ရုပ်တုတွေမျက်နှာမူထားတဲ့နေရာဘက်မှာတော့ Freedom is not free နိုင်ငံနဲ့ဆက်ဝိုင်းပုံကာထားတဲ့အထိမ်းအမှတ်ရေကန်ငယ်တစ်ခုရှိပါတယ်အင်တာနက်ကနေရယူဖတ်ရှုနိုင်တဲ့ e-books စာအုပ်တွေ podcast radio အစီအစဉ်တွေကိုလက်ကင် cell phone ကနေတစ်ဆင့်ဖတ်ရှုနားဆင်နိုင်တဲ့အချိန်မှာတချို့ကတော့တကယ်စာအုပ်ကိုင်းပြီးတော့ဖတ်ရှုရတာကိုကြိုက်နှစ်သက်ဆဲပါ ဒါကြောင့်အမေရိကန်ပြည်အောင်စုကတချို့မျိုးတွေမှာစာအုပ်စင်ငယ်လေးတွေကိုရက်ွက်ထဲကလမ်းတွေမှာစိုက်ထူပြီးစာအုပ်ချစ်သူတွေကြားအပြန်အလှန်အလဲအလှယ်လှုပ်ပြီးဖတ်ရှုကြပါတယ်။မြို့တော်ဝါရှင်တန်ဒီစီကစာအုပ်စင်လေးတွေအကြောင်းကိုပြောပြပါမယ်။အသက်၅နှစ်အရွယ်အေဗရီဟာသတင်းပတ်တိုင်းစာကြည့်တိုက်ကိုသူ့အမေနဲ့အတူသွားပြီးမဖတ်ရသေးတဲ့စာအုပ်တစ်တွေကိုရှာဖွေပါတယ်။တကယ်လို့သူ့အမေမအားရင်တော့အိမ်အနားက Little Free Library စာအုပ်စင်လေးတွေမှာသွားရှာပြီးဖတ်ပါတယ်
။ They help you learnRead, I learn.
စပါတော့ဘူးတူတာရလိုက်လေ။ငွေတွေမှာခြေတော့မရှိဘူး။တချို့ငွေတွေမှာခြူတန်လိုထွက်တဲ့အမီးရှိတယ်။တချို့ငွေတွေကသူတို့ကိုအန္တရာယ်ပြုမဲ့အခြားတရိတ်ဆန်ရဲ့မျက်စိထဲကိုအစိတ်တွေလှမ်းမှုတ်ထည့်နိုင်ပါတယ
်။ Little Free Library အဖွဲ့ဟာစာဖတ်ဖြစ်အောင်အားပေးတဲ့အဖွဲ့အစည်းတစ်ခုဖြစ်ပြီးစာအုပ်တွေအပြန်လည်ငှားလို့ရအောင်စာအုပ်စင်လေးတွေစောက်ပြီးထားပါတယ်။စာအုပ်စင်ရင်ကျမှုထွန်းကားလာတာနဲ့အမျှတချို့တွေကလည်းတနိုင်တစ်ပိုင်းဆောက်လို့လူတန်းလာကြပါတယ်။စာအုပ်စင်အလူရှင်လည်းဖြစ် Little Free Library အဖွဲ့ဝင်လည်းဖြစ်တဲ့သတင်းတောက် Kat Lizaroff က
I had seen Little Free Libraries all around in other neighborhoods.
Little Free Library စာအုပ်စင်တွေကိုဒီနေရာတဝိုက်မှာတွေ့နေရတာကြားပါပြီ။ကိုယ်ဝင်ဝန်ကျင်မှာစာအုပ်တွေငားရတာမျိုးကိုအရန်ကြိုက်ပါတယ်။စာကြည့်တိုက်တွေရှိပေမဲ့အိမ်နားမှာလမ်းလျှောက်ယုံလေးနဲ့ကိုဖတ်ချင်တဲ့စာအုပ်ဖတ်ရတာအပြန်အလှန်ငားဖတ်ရတာအရန်ကိုပျော်စရာကောင်းပါတယ
်။ဒီစာအုပ်စင်ကိုလွန်ခဲ့တဲ့9နှစ်လောက်ကတည်းကသူဆောက်လုပ်ခဲ့တာပါ။စာအုပ်အလွယ်တကူငားရန်ဖတ်ရှုလို့ရတာကြောင့်လဲလူတန်းသူတွေပေါ်ရတယ်။စာအုပ်စင်မှာဆိုရင်စာအုပ်တွေအမြဲပြည့်နေတယ်လို့တချို့ဆိုရင်လည်းသူ့အိမ်ထိလာပြီးတော့စာအုပ်တွေလှူကြပါတယ
်။ A neighbor from a couple of streets over contacted me to ask whether
လန်နလန်ချာကအလူရှင်မိသားစုဆိုရင်သူ့ကလေးမွေးနေ့ပါတီအတွက်တခြားကလေးတွေနဲ့အတူစာအုပ်လာလူချင်ပါတယ်လို့ပြောပါတယ်။သူတို့ကကော့စတူးမ်ပါတီလာကြတာဆိုတော့ပုံစံမျိုးစုံဝတ်စားပြီးစာအုပ်စင်လေးမှာစာအုပ်တွေလာလူကြတာပျော်စရာကောင်းပါတယ
်။ဆယ်နှစ်အတွင်း Little Free Library အဖွဲ့အနေနဲ့နိုင်ငံပေါင်း85နိုင်ငံမှာစာအုပ်စင်လေးတွေစောက်လို့လူရန်နိုင်ခဲ့ပါတယ်။အကြောင်းတစ်ကြောင်းမှာဆိုရင် Main Clay Kindle အသင်းကလည်းစာအုပ်စင်တစ်ခုလူရန်ထားပါတယ်။ Kindle အသင်းခေါင်းဆောင်တစ်ဦးဖြစ်တဲ့ Jennifer Conrad က
Readers become leaders. And Girl Scouts is really about fostering leadership.
ဘာသူတွေဟာခေါင်းဆောင်တွေဖြစ်လာကြပါတယ်။မင်းကလေးကင်းထောက်သင်းစရာကလည်းခေါင်းဆောင်တွေဖြစ်လာအောင်တင် जा လေ့ကျင့်ပေးတဲ့အဖွဲ့အစည်းဖြစ်ပါတယ
်။အသက်အရွယ်မရွေးကြားမမရွေးစာဖတ်ရင်းနဲ့ဒီစာအုပ်စင်လေးတွေကစာရီဖတ်ကြားရင်မြေတားတရားဝင်ငှားနိုင်ကြဖို့လဲသူတို့ကမျှော်လင့်ထားတာပါခင်ဗျာ။အခုနောက်ဆုံးတင်ပြပေးခြင်းတဲ့အကြောင်းအရာကတော့ပြည်တော်စုအစိုးရနဲ့ပြည်내အစိုးရတွေအတူပူးပေါင်းပြီးဘီလီယံ50တန်ဖိုးရှိတဲ့အဝေးပြေးလမ်းမတွေဖောက်လုပ်တဲ့စီမံကိန်းအကြောင်းဖြစ်ပါတယ်။1954ခုနှစ်ဇူလိုင်လ12ရက်နေ့မှာသမ္မတဒွိုက်အိုက်ဇန်ဟောင်းဝါဟာဒီအဆိုပြုချက်ကိုကန့်လန့်ခဲ့တာပါ9000ကီလိုမီတာအရှည်ရှိတဲ့အဝေးပြေးလက်မကြီးတွေကိုဖောက်လို့ရမှာအကုန်ကျ90ရာခိုင်နှုန်းကိုပြည်ထောင်စုအစိုးရအနေနဲ့ကြာခံမှာဖြစ်ပြီးအဲ့ဒီလမ်းတွေကို Interstate အဝေးပြေးလက်မအဖြစ်လူသိများပါတယ
်ပိုကြီးအဖြစ်စစ်တပ်မှတာဝန်ထမ်းဆောင်စဉ်တုန်းကအမေရိကန်ပြည်ထောင်စုအတွင်းကလမ်းတွေကိုလေ့လာစစ်ဆေးခဲ့ပူတာကြောင့်အဲ့ဒီလမ်းတွေရဲ့အခြေအနေနဲ့ပတ်သက်ပြီးသမ္မတအိုက်ဇန်ဟောအကျွမ်းတဝင်ရှိပါတယ်။အဲ့ဒီအချိန်ကအဝေးပြေးလမ်းမတွေကိုစနစ်တကျအစီအစဉ်ဆွဲပြီးဖောက်လုပ်တာမဟုတ်ပဲဒေသလိုအပ်ချက်နဲ့ကန့်ညင်အောင်အဆင်ပြေတယ်လို့ဖောက်လုပ်ထားတာပါ။လမ်းတွေကကျင်းပြီးကြမ်းတမ်းတာကြောင့်လမ်းအခြေအနေကိုစစ်ဆေးလေ့လာခဲ့တဲ့ရင်နှန်းဟာလမ်းခရီးမှာ6ပတ်ကြာမြင့်ခဲ့ပါတယ်
။နျူကလ িয়ার စစ်ပွဲဖြစ်တဲ့အခါဖြက်လန်းကနေခီးတူတူနဲ့ဘေးကင်းရာကိုသွားနိုင်တဲ့လမ်းကြောင်းတွေအမေရိကန်ဒေါ်လာပြန်ကျဲနေထိုင်နေကြသူတွေအလွယ်တကူဆက်သွယ်နိုင်အောင်ရည်ရွယ်ပြီးဖောက်လုပ်တဲ့ဆယ်နှစ်ကြာစီမံကိန်းကိုသမရကအဆိုပြုခဲ့တာပါဒါပေမဲ့လည်းခဏအချိန်မှာအမေရိကန်ပြည်အောင်စုဝေးပြေးလက်မတွေမှာများသောအားဖြင့်ကားတွေနဲ့ပြည့်ကျက်နေတာကြောင့်အဲ့လိုစဉ်းစားခဲ့ပုံဟာလက်တွေ့ထက်စိတ်ကူးရင်တသက်အခြေအနေမျိုးဖြစ်နေပြီးအရေးပေါ်အခြေအနေမှာလူအလုံးရင်းနဲ့ချီးပြီးပြောင်းရွှေ့ဖို့ကလည်းမဖြစ်နိုင်ပါဘူ
းဒါပေမဲ့လည်းကောင်းမွန်ပြီးစနစ်ကျတဲ့အဝေးပြေးလမ်းစနစ်ကိုဖောက်လုပ်ခဲ့တာကြောင့်ဘတ်စ်ကားတွေကုန်တင်ကားတွေနဲ့ကိုပိုင်ကားမောင်းသူတွေဟာအစာအသောက်နဲ့ဓာတ်ဆီဖြည့်ကျန်းမာရေးကိစ္စဖြည့်ရှင်းချိန်ကလွဲလို့အမေရိကန်အရှေ့ဘက်ကန်ယူရန်ကနေအနောက်ဘက်ကန်ယူရန်ရောက်အောင်မရက်မနာမောင်းနေနိုင်ပါတယ်ကွာ
။ Wow, စီစဉ်တင်ဆက်ပေးခဲ့တဲ့သုတဆုံလေးအမေရိကန်တခွေအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ဒီစီစဉ်ကိုတော့အခုလိုတောက်ကြညတိုင်းမှာတင်ဆက်ပေးသလိုနောက်သတင်းပတ်ရဲ့အင်္ဂါမနက်ခင်းမှာလည်းတလှည့်ပြန်ပြီးထုတ်လင်းပေးပါရစေ။အခုဆက်ပြီးတော့ဒေါက်ခင်မျိုးသက်စီစဉ်တင်ဆက်တဲ့သိပ္ပံနဲ့ဤပညာခန္ဓာနားဆင်ရအောင်ပါရှင်။
လကဘာမှာလူသားတွေပထမဆုံးခြေချနိုင်ရတာအနှစ်90ရှိပါပြီ။ဒီလိုခြေချနိုင်အောင်အပိုလိုယာဉ်မှုတွေဘယ်လိုစူးစမ်းခဲ့ရလဲဆိုတော့ကို American Agatha Susan ဌာန NASA က သိပ္ပံပညာရှင်ဒေါက်တာပရိသတ်တင်ကပြောပြပေးမှာပ
ါဇူလိုင်လ20ရက်နေ့မှာအမေရိကန်နိုင်ငံကနေပြီးတော့မှာအပိုလို17နဲ့လွတ်တင်လိုက်တဲ့အာကာသယာဉ်မှူး3ဦးတည်းက2ဦးကနီလ်အမ်စထရောင်းရဲ့ဘတ်အော်ဒရန်တို့ဟာလာကပါကိုဇူလိုင်လ20ရက်နေ့မှာချီချခဲ့ပါတယ်ဒီအာကာသယာဉ်မှူးတွေကိုအာကာသဒုံးမြန်ထဲမှာပြန်ယူနေမဟုတ်ဖဲနဲ့အာကာသယာဉ်အပြင်ကိုထွက်ပြီးတော့လေဟာနေထဲမှာဘလို့လမ်းလျှောက်မလဲဘလို့အလုပ်လုပ်မလဲဘလို့သွားမလဲဘလို့အသက်ရှင်မလဲဆိုတဲ့ဟာကိုရုပ်ပိုင်းရောစိတ်ပိုင်းရောသူတို့အများကြီးကိုလေ့ကျင့်ပေးရပါတယ်အဲ့ဒါပါလဲဆိုလို့ရှိရင်အပိုလိုစပြန်တဲ့အပိုလို6တို့9တို့10တို့9 10တို့ကအစအကုန်လုံးမှာပါတယ်အာကာသယာဉ်မှူးတိုင်းပါပဲအခုအထိလည်းဒီအာကာသယာဉ်မှူးတွေကိုတင်နှန်းပေးတဲ့အခါမှာတော်တော်ကိုခက်ခက်ခဲခဲသူတို့တင်နှန်းကိုတည့်ယူရပါတယ
်လာဘောပထမဆုံးရောက်ခဲ့တဲ့လူသား3ဦးက Neil Armstrong, Buzz Aldrin နဲ့ Michael Collins တို့ဖြစ်ပါတယ်ဒီယာဉ်မှူးတွေဟာလာပေါ်သွားနိုင်ဖို့အတွက်ပြင်းပြင်းထန်ထန်လေ့ကျင့်ခဲ့ရတာဖြစ်ပါတယ
်အာကာသယာဉ်မှူးနှစ်ဦးဒီလာပတ်တဲ့အာကာသယာဉ်လေးရနေပြီးတော့မှလာပေါ်ဆင်းယာဉ်ကိုပြောင်းလာပေါ်လဲရောက်လဲရောက်သူအပြင်ထွက်တော့မယ်ဆိုတဲ့အခါကျတော့ဒီအာကာသတဲကိုရောက်သွားတယ်အဲ့ဒါဆိုလို့ရှိလို့ရှိရင်ကဘာဆွဲအားတဲ6ပုံ2ပုံပဲရှိတဲ့လာပေါ်မှာဘယ်လိုလမ်းလျှောက်မလဲဘယ်လိုအသက်ရှူမလဲပစ္စည်းကရိယာတွေကိုဘယ်လိုလုပ်မလဲဥပမာအားဖြင့်ဒီအမေရိကန်အလံလေးကိုတော့မှထောင်ဖို့အတွက်ကိုတွင်းလေးတူတာအစပေါ့နော်ဒါတွေကတော်တော်ကိုလေ့ကျင့်ခဲ့ရပါတယ်အာဂါတာထဲမှာတနအီလမ်းလျှောက်ဖို့အတွက်ကိုရေအောက်ထဲမှာ10နာရီလောက်ကြာကြာတောက်လျှောက်လုပ်လို့ရပါတယ်နောက်ပြီးတော့ဒီ mission training ပေါ့နော်ဒီအစီအစဉ်ကြီးတစ်ခုလုံးကိုဘယ်လိုပြီးမြောက်အောင်လုပ်မလဲဆိုတဲ့ဟာအပြင်ဟိုတကယ်ကိုမသွားခင်မှာဘူးလာစင်းရင်လို့ဟာမျိုးကိုဒီပေါ်မှာကဘာပေါ်မှာဒီအတိုင်းပေါ့နော်တထေရာတည်းဖြစ်အောင်လုပ်ပြီးတဲ့အခါကျတော့မောင်းနှင်တာလာပေါ်ကိုစင်းတာလာပေါ်ကနေပြန်တက်တဲ့ဟာအဲ့ဒါတွေအကြာကြီးကိုကျင့်ခဲ့ရပါတယ်နောက်တစ်ခုကအာကာသဝတ်စုံကိုဝတ်တက်အောင်အင်ဂျီကိုပြန်လဲတတ်အောင်ဆိုတဲ့ဟာအစတင်ရပါတယ်အဲတစ်ချိန်တည်းမှာပဲသူတို့သွားခဲ့တဲ့၄ရက်ခရီးအတွင်းမှာစားရေးတောက်ရေးဒီဘူတပားပေါ့နော်အင်တာတုံးတာအစလုံးဝမတူတော့ပါဘူး။နောက်ရေးချိုးတာနောက်ပစ္စည်းတွေနေရာတကျတိမ့်တာကင်မရာတွေတုံးတတ်အောင်ပေါ့နော်။ဒီ training တွေကိုတော်တော်ကိုပြင်းပြင်းထန်ထန်သူတို့သင်ယူခဲ့ရပါတယ်
။အခုလိုလေ့ကျင့်ခဲ့တဲ့အတွက်အောင်မြင်မှုရခဲ့တာပါ
။ဟိုကလဘကိုစင်ဖို့အတွက်ကိုသူတို့လုပ်ခဲ့ရတဲ့ဒီဟာပေါ့နော်။ဟိုအချိန်ကိုက်ရမယ်။အာကာသလွတ်တဲ့ဒုံးမြအပိုလိုနော် capsule တွေကိုကျွန်တော်ဝင်ကြည့်ဘူးပါတယ်။ခလုတ်တရာ100 200လောက်ရှိတာကြ။အဲ့ဆိုတခုမှလုံးဝမမှားအောင်ပေါ့နော်။ဒီအရီးတခုလုံးဘလို့ထိန်းချုံပဲ့ကင်ပြီးတဲ့အခါကျလာပေါ်စင်မလဲဘလို့ပြန်တက်မလဲဆိုတဲ့ဟာ ਉਹ အဲ့လာ ਉਹ နှင်းနဲ့ချီပြီးတော့ကိုတို့ဟိုခေါင်းထဲမှာအလွတ်ရအသေးရအောင်ကိုတို့လေ့ကျင့်ထားရတာပါခဏခဏပေါ့နော်။အဲ့လောက်လေ့ကျင့်ထားတဲ့အတွက်ကြောင့်လေတို့ဒီလာပေါ်ကိုအောင်မြင်စွာပထမအဦးဆုံးဒီချီချနိုင်တဲ့လူသားတွေအနေနဲ့အောင်မြင်မှုကိုရခဲ့တယ်လို့ကျွန်တော်ယုံကြည်ပါတယ်
ဆိုတော့လေ့ကျင့်မှုကအရန်အရေးကြီးတယ်ပေါ့နော
်။အရန်အရေးကြီးပါတယ်။ဒုံးမြန်အလိုလိုတက်သွားတာမဟုတ်ဘူး။ဒုံးမြန်တက်ဖို့အတွက်ကိုလိုအပ်တဲ့ခလုတ်တွေဖွင့်တာပိတ်တာချိန်တာစတာတွေကစစ်နေများပါတယ်။များလုံးအကြီးတဲ့အတွက်သူ catalog ကစာမျက်နှာထောင်ထဲချီပြီးရှိပါတယ်။အခုနောက်ပိုင်းကျတဲ့အခါကျဒါ ਉਹ ပေါ့နော်။ကွန်ပျူတာပေါ်မှာတခါတည်းကိုလိုချင်တဲ့ကွန်ပျူတာရဲ့ screen ပေါ်မှာပေါ့နော်။လက်ညှိုးလေးနဲ့ထောက်ပြီးဘယ်နေရာသွားဆိုတဲ့ဟာကိုအမြန်ဆုံးဖတ်လို့ရအောင်ကိုအခုနောက်ပိုင်းတော့ပြောင်းလာပြီပေါ့အရင်တော့ဆိုစာအုပ်အထူးကြီးကိုလှန်ပြီးတော့ကြည့်ပြီးတော့မှအမြန်ကြည့်ရပါတယ်မှားသွားမှဆိုလို့ပေါ့နော်အဲ့တော့အချိန်ကိုက်လောက်ရတဲ့အတွက်လုံပုံလုံနည်းရသမင်းစားရေတောက်ဒီပါလောက်ကိုဖြစ်သွားပြီဆိုတော့မှဒါတေးကြပြီလုံနိုင်တဲ့အရေးအချင်းလုံနိုင်တဲ့အတိညာရောပါရောကိုကာယစွမ်းအားရောရပြီဆိုတော့မှလာဖို့ချီချနိုင်တာပ
ါအခုလာဖို့ချီချခဲ့တာ290ရှိပြီပေါ့နော်အဲ့တော့အဲ့ဒီတော့ကလွန်ခဲ့တဲ့290ကဒီအာဂါတယင်မှုတွေလဘော်မဆင်ခင်စူးစမ်းခဲ့ရတယ်အခုခေတ်လူပေါ့နော်အခုခေတ်အာဂါတယင်မှုတွေစူးစမ်းရတယ်ကြွာချချက်လေးနည်းနည်းပြောပြပေးပါ
1969ခုနှစ်မှာလဘော်ကိုဆင်ခဲ့ပြီ1982ခုနှစ်ကြာမှာလာသွားတဲ့ခရီးစဉ်ကိုအဆုံးတက်ခဲ့ပါတယ်အဲ့တော့အဆုံးတက်ခဲ့တဲ့အချိန်အထိပေါ့နော်အာဂါတယင်မှုတွေစူးစမ်းခဲ့ရတာသူတို့တက်ခဲ့ရတဲ့ဒီ training တွေရုပ်ပိုင်းဆိုင်ရာစိတ်ပိုင်းဆိုင်ရာပေါ့နော်ဒီနေရာတွေကိုတဲ့တင်နန်းနေအများကြီးတက်ခဲ့ရတဲ့ဟာနဲ့အခုနဲ့ဆိုလို့ရှိလို့ချက်အတူတူလောက်ပဲအတူလောက်ပဲဒီမှာတကူပါကွာသွားလဲဆိုတဲ့နော်အပြူဆိုင်ရာအာကာသစခန်းကိုရောက်ဖို့အတွက်ဆိုလို့ချင်းအပြူဆိုင်ရာအာကာသစခန်းအကြောင်းကိုဘာသာရတကူအနေနဲ့အထူးပြုပြီးလေ့လာရပါတယ်အဲ့တုန်းကတော့ဟိုအမေရိကန်လူမျိုးတွေကြီးပဲဆင်းခဲ့တဲ့အတွက်အမေရိကန်စကားလောက်ပဲပြောလို့ရပါတယ် အခုကြတော့အပြည်ဆိုင်ရာအာကာသစခန်းမှာဂျပန်အာကာသတုတေသနရင်မှုလဲပါတယ်ရုရှားအာကာသရင်မှုလဲပါတယ်ကနေဒီယန်လဲပါတယ်ပြင်သစ်လဲပါတယ်တောင်အမေရိကလက်တင်နိုင်ငံအာကာသရင်မှုပါခဲ့ပါတယ်စပိန်နဲ့ကလည်းပါပါတယ်ဆိုတဲ့အခါကျသူတို့ဘာသာစကားကိုတယောက်နဲ့တယောက်ကောင်းကောင်းမွန်မွန်ကျွမ်းကျင်ကျင်ပြောတတ်ဖို့အတွက်ကိုဒီ language ပေါ့နော်ဘာသာရစာပေဆိုင်ရာတွေကိုအများကြီးလေ့လာပါတယ်ဒါလောက်ပဲกว่าပါတယ်ဒါပေမဲ့တကယ်တမ်းအခြေခံပေါ့နော်ဒီဒုံးပြန်ကိုဘယ်လိုစပြီးမောင်းမလဲပဲ့ထိမ့်မလဲအဲဒုံးပြန်နဲ့ဒီလာပတ်နဲ့အာကာသရင်နဲ့ဘယ်လိုခွဲထွက်သွားမလဲဟာနဲ့အခုအချိန်မှာတော့ဒုံးပြန်ကနေပြီးတော့တဆင့်ပြီးတဆင့်ခွဲထွက်သွားတဲ့ဟာပြည့်တဲ့အခါဒီဒုံမြန်ရဲ့ထိတ်ဖူးမှာရှိတဲ့နေရာကနေအပြူဆိုင်ရာအာဂတ်တက်ခါနဲ့တွားပြီးတော့ဘယ်လိုချိတ်မလဲချိတ်တဲ့ဟာဘယ်လိုပုံစံလဲဆိုရဲအဲ့ docking လို့ခေါ်ပါတယ်အဲ့ဒါတိတ်ပြီးတော့အရေးကြီးပါတယ်နည်းနည်းလေးမှလွယ်လို့မရဘူးစက္ကန့်နဲ့အမျှအတိအကျဆိုတော့လုံနေရပါအဲ့တော့ဒီ mission control ကနေပြီးတော့ပြောနေတဲ့ခိုင်းနေတဲ့အတိုင်းဒါလုပ်ပါဒါလုပ်ပါဒါလုပ်ပါဆိုတဲ့အစင်တကူမှမမှားအောင်လုပ်ရပါတယ်ဆိုတော့အရင်တုန်းကလားပေါ်စင်ခဲ့တဲ့အတိုင်းလိုပဲအပီဆိုင်ရာအာကာသစခန်းကိုသွားတဲ့အခါသွားပြီးတော့ဒီချိတ်တဲ့အခါမှာအထက်မှာအလုတ်လုတ်တဲ့ဟာအတူတူလောက်ပါပဲနီးစနစ်တည်းကဒါနည်းနည်းကွာရင်ကွာသွားမယ်ဒါပေမဲ့လေ့ကျင့်မှုတွေကတော့အတူတူပါပဲအခုဘီဘီဆိုင်ရာအာကာသစခန်းပြီးတော့အခါကျ2024ခုနှစ်မှာကျွန်တော်တို့လာဖို့အမေရိကန်ပြန်ပြီးတော့ခြိချပါအောင်မယ်အဲ့အဲ့အတွက်ပြင်ဆင်နေကြတာအရင်တိုင်းပါပဲအရင်လိုပဲလှုပ်ထုံးလုံနေနဲ့တိုးတက်လာတဲ့ဤပညာတွေကိုတုံးပြီးတော့သူတို့ဆက်ပြီးတော့လေ့ကျင့်ပြီးတော့အစင်းသင်းပြောင်းစားလုပ်နေကြပါတယ်
။ဒေါက်တာပရိသတ်တင်းရဲ့ပြောကြားချက်လည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြပါဦ
း။ဒေါက်ခင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဒီအစီအစဉ်ကိုအပတ်စဉ်တောက်ကြညတိုင်းမှာတင်ဆက်ပေးသလိုမနက်ဖြန်စနေမနက်ခင်းမှာလည်းတစ်လှည့်ပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကတလှည့်ကြေညာပေးပါမယ်ရှင
်။အီရန်အဝေးထင်းဒရုန်းယာဉ်တစ်စင်းကိုအမေရိကန်စစ်သည်မော်ဒစင်ကဟော်မူးစီလေကြားမှာပြစ်ချဖျက်ဆီးလိုက်တယ်လို့အမေရိကန်ဘက်ကပြောထားတာကိုအီရန်ကဒီကနေ့ညင်ပယ်ပြီးသူတို့ဒရုန်းယာဉ်တစ်စင်းမှာပျက်စီးဆုံးရှုံးတာမရှိဘူးလို့ပြောပါတယ်။အီရန်ဒုတိယနိုင်ငံခြားရေးဝန်ကြီးအဘတ်စ်အရက်ချီကအမေရိကန်စစ်သည်မော်ဟာကိုဒရုန်းယာဉ်ကိုမှားပြီးပြစ်ချလိုက်တာလားဆိုတာသူစိတ်ပူမိတယ်လို့ထွက်ထားမှရေးပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုဟာအာဂျင်တီးနားနိုင်ငံမှာရောက်နေပြီးအရှေ့လက်ပိုင်းဒေသကအစွန်းရောက်ဝါဒီအုပ်စုတွေကိုအမေရိကန်ကတိုက်ခိုက်နေတဲ့ပေါ်လက်တင်အမေရိကန်ဒေသခေါင်းဆောင်တွေရဲ့အားပေးထောက်ခံမှုကြောင့်လှုပ်သွားမယ်လို့ခန့်မှန်းထားကြပါတယ်။အာဂျင်တီးနားနိုင်ငံဘွေနိုဇာရက်စ်မြို့မှာဒီကနေ့ကျင်းပမဲ့အနောက်ကမ္ဘာချမ်းအကြံဖက်ဝါဒတံမြန်နေနေဆိုင်ရာဝန်ကြီးအဆင့်ဒုတိယကြိမ်ဆွေးနွေးပွဲမှာဝန်ကြီးပွန်ပေယိုမင်ကွန်ပြောဖို့ရှိပါတယ်။အနောက်ကမ္ဘာချမ်းမှာအကြံဖက်ဝါဒနေနေဆိုင်ရာကိစ္စရပ်တွေကိုဒီဆွေးနွေးပွဲတွင်ပြောဆိုကြမှာဖြစ်ပါတယ်။မြန်မာနိုင်ငံကနေထွက်ပြေးသွားပြီးဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တသန်းနီးပါးကိုမြန်မာနိုင်ငံကပြန်လည်ခံဖို့ဘင်္ဂလားဒေ့ရှ်နိုင်ငံကလှူလာနေပြီးအဲလိုဖြစ်လာအောင်နိုင်ငံတကာကဗန္နငွေကြေးဆိုင်ရာတန်ခတ်ရည်ရွယ်မှုနဲ့ထောက်ခံပံ့ပိုးစီခြင်းတဲ့လို့ဘင်္ဂလားဒေ့ရှ်ထိပ်တန်းတာဝန်ရှိသူတို့ကပြောပါတယ်မြန်မာနိုင်ငံပေါ်ဗန္နရေးဆိုင်ရာတန်ခတ်ရည်ရွယ်မှုကိုတည်ငြိမ်ချုပ်တဲ့ချမှတ်ချက်ကိုဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ဝန်ကြီးအဗ္ဒူကလမ်မိုမန်က VOA ဘင်္ဂလားဌာနနဲ့ဗိုလ်ထုနေမြန်မာငံတစ်ခုအတွင်းတောင်းဆိုသွားတာပါအမေရိကန်ပြည်ထောင်စုဒေသတော်များမှာအပူလိုင်းတန်ခန်းစားနေရပြီးတော့မိုးလေဝသတာဝန်ရှိသူတွေကအပူတန်သတိပေးချက်တွေထုတ်ပြန်ထားပါတယ်ခင်ဗျာ
။သတင်းကြေညာကိုကိုကျော်ကျော်သိန်းကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တောက်ကြညာအတွက်အစီအစဉ်ထုတ်လို့ရမှုကကိုစော်ဝင်းလိုက်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်အင်ဂျင်နီယာကတော့ TN1 ဖြစ်ပါတယ်ရှင်။ကျွန်မကဆူမော်မာဒီညာအစီအစဉ်မှုဖြစ်တာဝယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်။မနက်ပြန်မနက်ခင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းစမျှော်နားဆင်နိုင်ကြပါတယ်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.